Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VO American တရဲ့2022ခုနှစ်စက်တင်ဘာ3ရက်စနေနေ့သတင်းတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါတယ်။ညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုမခင်ဖြူသူနဲ့အတူပြောပေးမှာပါဒုံဆန်းစုကြည်ပေါ်မှာထောင်နှံတွေထပ်ပြီးချမှတ်တာကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကရှုတ်ချက်ပြစ်တင်လိုက်ပါတယ်ဒါပြင်မြန်မာစစ်ကောင်စီကိုနောက်ထပ်ဖိအားတွေပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရုရှားကိုသွားဖို့ရှိနေပါတယ်ရုရှားနဲ့အနောက်နိုင်ငံတွေကြားဓာတ်ငွေလောင်စာတင်ပို့တာနဲ့ပတ်သက်ပြီးအခြေအနေတွေကပိုးပြီးတင်းမာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုမွန်းမင်
းဟုတ်ကဲ့ပါမမကြီးအဲ့တော့ဒီသတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းလွှာထဲမှာဆိုရင်မြန်မာမှာအာနာသိမ့်ပြီးစစ်ကောင်စီကမန္တလေးဘက်မှာကျူးကျော်ရှင်းလင်းဆိုပြီးလုပ်ခဲ့တာကြောင့်ပြည်သူထောင်ချီအိုးအိမ်မဲ့ဒုက္ခရောက်နေကြပါတယ်ကိုတိုင်ခန်းစားနေရသူတို့က
မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကအကုန်လုံးစာဝန်ရေးကျမ်းမာရေးဒီဘက်အနေနဲ့အများကြီးစိုးရိမ်နေရမှာအများကြီးကြောက်ရမ်းနေတာအကြောင်းမလို့ဒီစိတ်အာဏာရှင်စနစ်အမြန်ဆုံးကြာဆုံးပါတ
ယ်အခုလိုသတင်းလွှာပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုအတန်လူခွေးအစည်းအဝေးနောက်ဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာတပတ်အတွင်းထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြည့်ရှုကြရမှာပါအခုရင်ဆုံးတော့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မခင်ဖြူထွေးတို့ပြောပြကြပါဦးခင်ဗျာ
ယူကရိန်းစစ်ပွဲကြောင့်မပြေမလည်ဖြစ်နေတဲ့ရုရှားနဲ့အနောက်နိုင်ငံတွေကြားဓာတ်ငွေလောင်စာအတွက်အခြေတင်ဖြစ်မှုတွေကမနေ့ကတောက်ကြနေမှာပိုးပြီးပြင်းထန်လာကြတာပါ။ရုရှားအစိုးရကဂျာမနီကိုတင်ပို့နေတဲ့ပင်မဓာတ်ငွေပိုက်လိုင်းပြန်ပြီးဖွင့်ရင်နှောက်နှင်းနေတယ်လို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကလည်းရုရှားရေနံတင်သွင်းမှုအပေါ်မှာအမြင့်ဆုံးထားရမယ်ဈေးနှုန်းသတ်မှတ်မှာဖြစ်ကြောင်းကြေညာလိုက်တာပါ။ Nord Stream 1ပိုက်လိုင်းကနေဓာတ်ငွေပြန်ပြီးပေးဖို့သတ်မှတ်ချိန်မတိုင်ခင်နိုင်ပိုင်းမှာပဲနည်းပညာဆိုင်ရာအခက်အခဲကြောင့်ဂျာမနီကိုတဘောင်ဝဓာတ်ငွေပြန်ပို့လို့မရပဲဖြစ်နေတယ်လို့ရုရှားဆိုင်ကုမ္ပဏီ Gazprom ကကြေညာလိုက်တာပါ။ဒီပိုက်လိုင်းကနေဓာတ်ငွေဖြန့်ဖြူးမပေးရင်ဥရောပဒေတာအတွက်ဆိုးရတဲ့လောင်စာဆီပြဿနာတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။ဥရောပကော်မရှင်ပြောခွင့်ရ Eric Memmer ကတော့ Gazprom ဟာပိုက်လိုင်းကိုပိတ်ပစ်ဖို့ယုတ်တိမရှိဘဲနဲ့ပြစ်ချင်အောင်ဆောင်လာလို့တက်တာမှာရေးပါတယ်။ Taiwan ဆက်တွေထုတ်လုပ်တဲ့ Siemens ဆိုင်ကုမ္ပဏီကတော့ဓာတ်ငွေတင်ပို့မှုကိုရပ်ပစ်ဖို့နည်းပညာဆိုင်ရာအကြောင်းပြချက်ပေးဖို့မရှိဘူးလို့ပြောပါတယ်။တောက်ကြနေမှာပဲ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကရုရှားစီကရေနံတင်သွင်းမှုအတွက်အမြင့်ဆုံးထားရမယ့်ဈေးနှုန်းကိုအမြန်သတ်မှတ်ဖို့လုပ်မယ်လို့ပြောပါတယ်။ဒီလိုသတ်မှတ်တာနဲ့ဟာရုရှားရဲ့ကျူးကျော်စစ်တပ်အစိုးရဝင်ငွေရော့အောင်လုပ်တာလို့ဂျမနီဘဏ္ဍာရေးဝန်ကြီးကပြောတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ G7 အဖွဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်။
နိုင်ငံကနူးမြူစွမ်းအင်အေဂျင်စီ IAEA ကကျွမ်းကျင်ပညာရှင်နှစ်ဦးကိုယူကရိန်းဆပိုရီရှားနျူကလ িয়ার ဆက်ရုံမှာအမြဲတမ်းဆက်လက်ထားရှိသွားမယ်လို့ IAEA ရဲ့ညွှန်ကြားရေးမှူးချုပ် Rafael Marino Grossi ကပြောပါရယ်။အဖွဲ့ဝင်14ဦးပါ IAEA ကိုယ်စားလှယ်အဖွဲ့ဆပိုရီရှားနျူကလ িয়ার ဆက်ရုံကိုလာရောက်ကြည့်ရှုစစ်ဆေးတာတွေကြာတာရင်းတွေကအဆုံးသတ်ခဲ့ပြီးတဲ့နောက်ဒီထဲက6ယောက်မာဒီဆက်ပြီးတော့အဲ့ဒီနျူကလ িয়ার ဆက်ရုံမှာပဲဆက်ရှိနေသေးတယ်လို့ပဲ၄ယောက်ကတော့နောက်သတင်းပတ်ထဲမှာပြန်လည်ထွက်ခွာมาဖြစ်ပြီးတော့ကျန်တဲ့၂ယောက်ကဒီနျူကလ িয়ার ဆက်ရုံမှာအများအားစောင့်ကြည့်စစ်ဆေးသူတွေအဖြစ်နဲ့ဆက်ပြီးတော့ရှိသွားမယ်လို့ IAEA အကြီးအကဲ Grossi ကမနေ့ကအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မကြခင်သတင်းပတ်တွေအတွင်းနှုံကဒီလေကြောင်းတိုက်ခတ်မှုတွေနဲ့ကြုံခဲ့ရတဲ့ဇာပိုရီရှားနျူကလ িয়ার ဆက်ရုံမှာနျူကလ িয়ার ကပ်ဘေးကျရောက်လာနိုင်တဲ့အန္တရာယ်ဆိုးရိမ်မှုတွေမြင့်တက်ခဲ့တယ်လို့ Grossi ဦးဆောင်တဲ့ IAEA ကိုယ်စားလှယ်အဖွဲ့လည်းဒီသတင်းပတ်အစောပိုင်းနှုံကယူကရိန်းကိုရောက်လာခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးမကြခင်မှာပဲရုရှားတပ်ဖွဲ့တွေကဇာပိုရီရှားနျူကလ িয়ার ဆက်ရုံကိုသိမ်းယူခဲ့ကြတာဖြစ်ပြီးတော့အဲ့ဒီအချိန်ကတည်းကစလို့ရုရှားရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ပေမဲ့လို့လည်းဒီဆက်ရုံကိုယူကရိန်းကျွမ်းကျင်ပညာရှင်တွေကဆက်ပြီးတော့လဲတာဖြစ်ပါရဲ့ရှင်
ဒေတာရင်တရုတ်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တင်မောဖြတ်ဒုံးကြီးအစင်း60နဲ့ဝေဟင်ကနေဝေဟင်ကိုပြစ်တဲ့ဒုံးကြီးအစင်း100အပါဝင်စစ်ပစ္စည်းကရိယာ ဒေါ်လာ 1.1 ဘီလီယံဘူးရောင်းဖို့ဖြစ်နိုင်တဲ့လက်နက်ရောင်းချမှုအတွက်အမေရိကန်နိုင်ငံခြားရေးဌာနကနေအတည်ပြုပေးလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီတွားရောက်ခဲ့တဲ့နောက်တရုတ်ကထိုင်ဝမ်အနီးတဝိုက်စီးရေးလေ့ကျင့်မှုတွေကိုပြင်းပြင်းထန်ထန်လုပ်ခဲ့တာဖြစ်ပြီးတောက်ချနေကတော့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကဒီလက်နက်ရောင်းဝယ်ကိစ္စကိုကြေညာလိုက်တာပါ။ဒီရောင်းဝယ်မှုမှာဝင်ကနေဝင်ကိုပစ်တာနဲ့မြေပြင်တိုက်ခိုက်မှုတွေမှာတုံးနိုင်တဲ့ site ဝင်တာမစ္စိုင်းဒုံးကျည်တွေအတွက်85.6တန်းဟာပန်တမော့ဖြစ်မစ္စိုင်းဒုံးတွေအတွက်355တန်းထိုင်ဝမ်ရဲ့ရေဒါစောင့်ကြည့်စနစ်အတွက်ပံ့ပိုးပေးဖို့665တန်းကျော်တော့တုံးဆက်ဖို့ရထားတယ်လို့ပန်နဂွန်ကာဝေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့ agency DSCA ကနေပြောပါတယ်။ဝါရှင်တန်တရုတ်တန်ရုံပြောခွင့်ရကတော့ဖြစ်လာနိုင်ခြေရှိတဲ့ဒီလက်နက်ရောင်းဝယ်မှုဟာတရုတ်အမေရိကန်ဆက်ဆံရေးကိုရောထိုင်ဝမ်ရေလက်ကြားဒေသညီညာရေးနဲ့တည်ငြိမ်ရေးအတွက်ပါဆူဆူဝါဝါထိခိုက်စေမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကလိုအပ်တဲ့ဒဏ်ပြန်အရေးယူမှုတွေနဲ့တေဝန်တုံ့ပြန်သွားမယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတော့ဒီလက်နက်အရောင်းဝယ်ကိစ္စဟာတစ်ချိန်မှလုပ်ဖို့စဉ်းစားနေတဲ့အနေအထားမှာရှိပြီးထိုင်ဝမ်နဲ့အမေရိကန်လွှတ်တော်မှတ်တွေရဲ့ညှိနှိုင်းမှုပေါ်မှာမူတည်ပြီးအကောင့်ထဲပေါ်မှာဖြစ်တယ်လို့ပြောပါတယ်။
ဒီသတင်းပေးစောပိုင်းကကွဲလွန်သွားခဲ့တဲ့တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခေးကိုဘာချော့ဖ်ကိုနောက်ဆုံးချိန်ကာလပြုဖို့သူ့ကိုလေးစားချစ်ခင်တဲ့သူတောင်းနေချီဒီကနေ့တန်းစီခဲ့ကြပါရယ်ဆိုဗီယက်ယူနီယံပြိုကွဲပြီးဆေးခေတ်ဆုံးသက်စေခဲ့တဲ့သူ့ပြင်ပြောင်းလဲမှုတွေကိုလှုပ်ခဲ့သူကိုဘာချော့ဖ်ရဲ့စာပနာကိုဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပြီးတော့သမ္မတဗလာဒီမီယာပူတင်တို့တက်ရောက်တာမရှိပါဘူးတချိန်ကဆိုဗီယက်ခေါင်းဆောင်ရဲ့စာပနာကိုနိုင်ငံတော်စာပနာဖြစ်ကျင်းပဖို့သမ္မတပူတင်အစိုးရကလက်မခံထားပါဘူးဒါကိုကြည့်မယ်ဆိုရင်ဆေးခေတ်ဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်အဖြစ်ကဘာကအတိမပြူလေးစားရတဲ့ကိုဘာချော့ဖ်နဲ့သူချန်ရိတ်ခဲ့တဲ့သမိုင်းမူရီနဲ့ပတ်သက်လို့သမ္မတပူတင်ဆိုရကအတိမပြူလက်ခံလို့ပုံမရဘူးဆိုတာထင်ဟန်နေပါတယ်။နာတာရှီယောဂါနဲ့ဩဂတ်စ်လ30ရက်နေ့ကအသက်92နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ကိုဘာချော့ဖ်ကိုသူကွယ်လွန်တဲ့ကြာသပတေးနေ့ကတော့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွေ့ရောက်ကြည့်ရှုခဲ့ပါတယ်။ကိုဘာချော့ဖ်ဟာကွန်မြူနစ်အရှေ့ဥရောပကိုလွတ်လပ်အောင်ပြည်ပြင်ပြောင်းလဲရေးလုပ်သူအဖြစ်ထင်ရှားပေမဲ့လို့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းပြီးလူသားပေါင်းများစွာဆင်းရဲတွင်နဲ့ရောက်ခဲ့ရတယ်လို့ဆိုဗီယက်ပြည်ထောင်စုပြောခဲ့ကြတာပါ။ဒီလိုဆိုဗီယက်ယူနီယံပြိုကွဲမှုဟာ20ရာစုခေတ်ရဲ့ပထဝီနိုင်ငံရေးမှာအကြီးမားဆုံးကပ်ဘေးဆိုးကြီးဖြစ်တယ်လို့သမ္မတပူတင်ကမှတ်ချက်ပေးခဲ့မှုပါတယ်။ကိုဘာချော့ဖ်ကလည်းဆိုဗီယက်ယူနီယံလက်ထက်ကလိုဖိနှိပ်မှုမျိုးတွေပြန်လုပ်လာတာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်လာတာတွေအတွက်သမ္မတပူတင်ကိုသတိထားဝေဖန်ခဲ့မှုပါတယ်။ကိုဘာချော့ဖ်ဟာစီအေခေတ်ကိုသွေးထက်တန်ယူမရှိအောင်အဆုံးသတ်ခဲ့တဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဂျွန်ဆန်စုကြည်ကိုနောက်ထပ်ထောင်နှံသုံးနှစ်ချလိုက်တာအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကပြင်းပြင်းထန်ထန်ရှောက်ချလိုက်ပြီးမြန်မာစစ်ကောင်စုံတွေကိုနောက်ထပ်ဖိအားတွေပေးချဖို့နိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်ပါတယ်။ဂျွန်ဆန်စုကြည်ကိုအလုံးနဲ့ထောင်နှံသုံးနှစ်ထပ်ချတာအတွက်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှောက်ချကြောင်းတောက်တကြံနေညတွစ်တာကနေဝန်ကြီးဘလင်ကင်ကပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီကြအရွေးကောက်ခံထားတဲ့ခေါင်းဆောင်တွေကိုဖိနှိပ်တာနဲ့အကြမ်းဖက်မှုတွေတိုးလာတာအတွက်စစ်ကောင်စီကတာဝန်ခံတာဝန်ယူမှုရှိလာအောင်အတူတကောလက်တွဲဆောင်ရွက်ရမယ်လို့လည်းပြောပါတယ်။နေပြည်တော်အချင်းအောင်တရားရုံးကဒေါန်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမတမာမှုနဲ့အလုံးနဲ့ထောင်နှံသုံးနှစ်မိနစ်ကချမှတ်လိုက်တာပါ။မိနစ်က February အာနာသိမ်းရတဲ့စစ်တပ်ကဒေါန်ဆန်းစုကြည်ပေါ်မှာနိုင်ငံတော်လှည့်ဝဲအုပ်ပြေချိုးဖောက်မှုတဘောဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုပြန်အဂတိလိုက်ချမှုအတော်များများနဲ့တရားစွဲဆိုထားတာဖြစ်ပြီးအခုဆိုကြာခံနေရတဲ့ထောင်နှံပြစ်ဒဏ်ကအနှစ်20ရှိပြီဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအမေရိကန်နဲ့အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေချမှတ်တာဖြစ်ပေမဲ့ဇူလိုင်လတုန်းကကိုချင်းမင်းကိုစရာတို့အပေါ်ဝင်နိုင်ငံချင်းသား၄ဦးကြိုးပြုပေးခုမြစ်ခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်ဆိုရကပြောပေမဲ့စစ်ကောင်စီအတွက်အဓိကဝင်ငွေပေးနေတဲ့ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းအတွက်တိုးပြီးအရေးယူမယ်ကိစ္စမှာတော့မြန်မာစီကလည်းဓာတ်ငွေယူနေတဲ့ထိုင်းရဲ့ကန့်ကွက်မှုကြောင့်ဆက်မလုပ်ပဲရပ်ထားခဲ့တာဖြစ်ပါတယ်
မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာစီးပွားရေးနှီးနှောဖလှယ်ပွဲတစ်ခုတက်ရောက်ဖို့အတွက်ရုရှားနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ရုရှားနိုင်ငံအရှေ့ပြားဗလာဒီဗိုစတော့ခ်မြို့မှာကျင်းပဖို့ရှိနေတဲ့အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်ပြီးခီးစင်အတွင်းမှာရုရှားဆွေရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုကမ္ဘာနိုင်ငံတွေကတပ်မတော်ရေးအရဝိုင်းဝန်းဖယ်ချင်နေကြတဲ့အချိန် မြန်မာနိုင်ငံမှာလည်းအာဏာသိမ်းမှုကြောင့်နိုင်ငံတကာရဲ့ပြစ်တင်ရှုံချမှုတွေနဲ့တန်ခတ်ပိတ်ဆို့မှုတွေကြုံရတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားကိုတွားရောက်မှာပါမြန်မာနိုင်ငံအတွက်လိုအပ်တဲ့လောင်စာဆီတွေရုရှားကနေတင်သွင်းမှုပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကတိတ်မကြခင်တုန်းကပြောဆိုထားတယ်လို့ပဲအခုခီးစဉ်အတွင်းမှာဒီလိုလောင်စာဆီနဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးပွဲရှိတဲ့အကြောင်းသုံးသပ်သူတွေကပြောပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းရုရှားကိုတွားရောက်ခဲ့ပြီးရေနံနဲ့သဘာဝတံခွေဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မှုဘုချုပ်စောမင်းထွန်းကပြောဆိုထားပါတယ်စက်တင်ဘာလ5ရက်နေ့ကနေ10ရက်နေ့အထိရုရှားကအင်ရှင်အဖြစ်ကျင်းပမဲ့9ချိန်မြောက်အရှိပြားစီးပွားရေးဖိုရမ်ကိုတော့အာရှဒေသမှာစီးပွားရေးအရာအရေးပါတဲ့တရုတ်အိန္ဒိယဂျပန်အပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေကကိုယ်စားလှယ်ထောင်ထဲချီတက်ရောက်ဖို့ရှိနေပါတယ်ရှင
်လူရေသန်း230လောက်နေထိုင်တဲ့ပါကစ္စတန်မှာဒီနှစ်မုတ်တုံမှုစံချိန်လျောက်များခဲ့တဲ့နိုင်ငံ3ပုံ2ပုံရေလွှမ်းနဲ့ဒဏ်ခံရပါတယ်ရေကြီးတဲ့ဒဏ်ကြောင့်တေဆုံးရသူက1100ကျော်ရှိတယ်လို့လူပေါင်း6000လောက်ဒဏ်ရပြီးအိုးရင်ဆုံးရသူက33တန်းရှိတဲ့ပြင်အခြေခံဆောက်အုံတိမ့်နေချီပြီးပျက်စီးခဲ့ရတာဖြစ်ပါတယ်ရေကြီးမှုဒဏ်ကြောင့်ကျက်ပြန့်ချီးမတဲ့လူသားဆန္ဒမှုပြဿနာမကျုံစဘူးရင်ဆိုင်နေရတဲ့ပါကစ္စတန်အတွက်ကုလသမဂ္ဂအဖွဲ့တွေကအကူအညီတွေအမြန်ပေးနိုင်ဖို့အတွက်ကြိုးစားနေကြတာပါအပျက်စီးတိုင်းတာကိုဆန်းစစ်ဖို့ဝန်ထမ်းတွေကိုကုလသမဂ္ဂကဆဲလွတ်တယ်လို့အိုးအိမ်မဲ့ဆင်းရဲသွားတဲ့တန်းနေချီတဲ့ရေဘေးဒုက္ခတွေတွေအတွက်လိုအပ်နေတဲ့အကူအညီတွေကိုပေးနေတာလည်းဖြစ်ပါတယ်
ကမ္ဘာ့ကျော်အမေရိကန်တင်းနစ်ချန်ပီယံဆရီနာဝီလျံစာမနေ့ကသူ့အတွက်နောက်ဆုံးပွဲစဉ်ကစားအပြီးမှာပဲတင်းနစ်လောကကနေအပြီးတိုင်အနားယူနှုတ်ဆက်သွားခဲ့ပါတယ် US Open ပြိုင်ပွဲတတိယဆင့်ပြိုင်ပွဲမှာမနေ့ကဩစတြေးလျတင်းနစ်ကစားမယ်အန်စလာထိုမာဂျမ်နိုဗစ်ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်သူ့ရဲ့ပရိသတ်တွေကိုကျေးဇူးတင်စကားပြောပြီးတော့နှုတ်ဆက်သွားခဲ့တာပါဒီပွဲကတော့သူ့အတွက်နောက်ဆုံးကစားခဲ့တဲ့အမျိုးသမီးတူချင်းတင်းနစ်ပြိုင်ပွဲဖြစ်ပြီးအမျိုးသမီးတင်းနစ်ကစားသမားတွေထဲမှာအဆင့်46ရှိတဲ့ဩစတြေးလျတင်းနစ်ကစားမယ်ထိုမာဂျန်နိုဗစ်ရဲ့ဒီပြင်းပြင်းထန်ထန်ထိုးနှက်အနိုင်ယူတာကိုခံလိုက်ရတာပါနောက်ဆုံးပွဲမှာရှုံးနိမ့်ခဲ့ပေမဲ့လို့လေသူဟာ Grand Slam ဆု23ကြိမ်ရထားသူဖြစ်တယ်လို့ကမ္ဘာအကောင်းဆုံးအမျိုးသမီးတင်းနစ်ချန်ပီယံတစ်ယောက်အဖြစ်အောင်မြင်မှုများစွာဆုကုထားတဲ့သူဖြစ်ပါတယ်ရှင
် VOA American တန်ရက်စက်တင်ဘာ3ရက်စနေညထိတ်တဲရသတင်းတွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူတွေ့လို့ပြောပြခဲ့တာပါအခုတော့နိုင်ငံတကာသတင်းမှာယူကရိန်းစစ်ပွဲတွေကလင်းငယ်တွေအကြောင်းမှာယူကရိန်းနိုင်ငံတဲကိုရုရှားတွေကျူးကျော်လာပြီးစစ်ဖြစ်နေတဲ့ကာလအတွင်းမွေးဖွားလာတဲ့ကလေးကတသိန်းကျော်ရှိပါတယ်အမိဝမ်းကနေကျွတ်တာနဲ့မြင်ရတာကဘုန်းခိုခြင်းမျက်နှာကျဲဖြစ်ပြီးပထမဆုံးကြားရတာကလည်းလေကြောင်းရံအချက်ပေးအော်ဆွဲတန်းတွေပါသတင်းတောက်အန်နာချာနီကိုပါအခုဘုန်းခိုခြင်းဖြစ်နေတဲ့ကီးဖ်မြို့ကပါပွားစီရင်ကိုကိုယ်တိုင်သွားသတင်းယူထားတာကိုမခွာညိုကပြပြပေးပါဦးခင်ဗျာ
ယူကရိန်းနိုင်ငံရဲ့မျိုးဆက်သစ်တသိန်းကျော်ဟာဘယ်တော့မှအဆုံးသတ်မလဲဆိုတာမသိရတဲ့စစ်ပွဲရဲ့အနှိဋ္ဌာယုံဘုံစံအမြောက်တန်တွေချာမှမွေးဖွားလာကြပါတယ်မာဂီတာနဲ့အာတမ်ဆိုတဲ့ကလေးနှစ်ယောက်ကတိုက်ပွဲအပြင်းထန်ဆုံးကာလအတွင်းကီးမြို့မှာမွေးဖွားလာကြပါတယ်သူတို့ရဲ့အိမ်တွေဟာအခုထိဘေးကင်းလုံခြုံမှုမရှိသေးပေမဲ့သူတို့လေးတွေကတော့ပုံမှန်အတိုင်းဖွင့်ဖြိုးလာနေကြပြီးမိဘတွေအတွက်မိဘဖြစ်လာပြီဆိုတဲ့ကနာတိတရားနဲ့အတူသားသမီးတွေကိုပြုစုပြုထောင်ပေးရမယ်ဆိုတဲ့အမှန်တရားကိုလိုက်လျောညီထွေကြင်ကြံရင်းစိတ်ချမ်းမြေ့မှုရစေတဲ့ကလေးငယ်တွေဖြစ်ကြပါတယ်။ရုရှားတွေစတင်ကျူးကျော်တိုက်ခိုက်လာကြတဲ့ကစလို့မနာတမ်းအလုတ်များနေခဲ့ရတဲ့ဒီဆေးရုံဟာလမစီပဲမွေးတဲ့ကလေးတွေအတွက်အထူးကြွန့်ကျင်ပြီးဆေးရုံဝန်ထမ်းတွေဟာမွေးကင်းစကလေးငယ်တွေရဲ့အသက်တွေကိုနေ့စဉ်နဲ့အမျှကယ်တင်စောင့်ရှောက်ပေးနေကြပါတယ်။ဆေးရုံဟာအခုဆိုပုံမှန်နှီးပါပြန်ပြီးတော့လဲပတ်နေပြီလို့ဆရာဝန်တွေကပြောကြပါတယ်။ဖေဖော်ဝါရီလတဲ့တုန်းကတော့မြို့တော်နဲ့အနီးတစ်ဝိုက်ကတိုက်ပွဲတွေကြောင့်ဆေးရုံမှာကထိခိုက်နစ်နာသူတွေနဲ့ပြေနေကြတာပါ။ဒါရီနာရှပင်နဲ့အရီနာချာကိုတို့ဟာမွေးကန်နီးမှရောမွေးဖွားပိစရက်တွေမှာပါဘုံခိုခြင်းနဲ့မှပဲနေခဲ့ကြရသူတွေပ
ါ။
ဖေဖော်ဝါရီ24ရက်နေ့ကပောက်ကွဲမှုမပြည့်ခင်ဒီမှာပဲအိယာကနိုးလာတာပါ။အဲနောက်လူတွေပြေးလွှားနေကြတာကိုပြင်းပောက်ကနေမြင်လိုက်ရပါတယ်။လူတိုင်းလည်းစစ်စားဖြစ်ပြီးဆိုတာကိုစားရပို့ကြတယ်လေ။ကျမတို့မှာဘဲမှသွားလို့မဖြစ်ဘူးဆိုတာကိုသိလို့ဘယ်ကူးမှမသွားနိုင်ခဲ့ပါဘူး။ခွင်းခန့်အောင်ကြီးမှာခလေးမွေးရမှာလား။ခလေးမွေးဖို့အတွက်အိမ်မှာပဲနေကူဒီမှာဖြစ်မှာပါ။ဘုံဟိုခြင်းနဲ့မှကျမကလေးလေးကိုပထမဆုံးမြင်ရမယ်လို့ဘယ်တော့မှမတွေးခဲ့မိဘူး။စဉ်းစားကြည့်လို့တော့မှမရအောင်မလ
ား။
ကျမတို့မှာအရေးပေါ်အိတ်ကိုအမြဲဆောင်ထားတယ်။ကျမအမျိုးသားကကျမနဲ့ကျမတို့ကလေးကိုကာကွယ်ရင်းတီတာဖွာဆေးရုံကိုစောင့်ကြပေးနေကြတာပါ။
ရှာဝင်တွေကတော့ငယ်ရွယ်သူမိခင်တွေရဲ့တတ်တီကိုချီကျူးပါတယ်။ငွေမိုင်းမောပစာတေဆနာရှိမရှင်ကာမယူကရိန်းမိခင်တွေအတွက်ကျွန်တော်တို့ဂုဏ်ယူရပါတယ်။သူတို့ရဲ့ခံနိုင်တဲ့သူတို့ရဲ့ပြုမှုဆောင်ရွက်ချက်တွေကိုကျွန်တော်တကယ်ကိုလေးစားမိပါတယ်။အခုဆိုရင်စစ်ဖြစ်နေတာနှစ်တဝက်ကြိုးလာနေပြီးစစ်ဖြစ်ဖြစ်ချင်းမွေးဖွားလာခဲ့တဲ့ဒီကလေးတွေဟာမတ်တပ်ဆန်းလျှောက်ဖို့အာယူနေက mawe, miwa rigaro turu yinduri dwe, nyo linje apie si ni cha ze wabeshen.
Ukraine sepuere, klingere, toka yoni de jao makwanyo, pjagiraba, lame pasin kanari de, Dr. Timothy, democracy, Luke, and a kitten about Matangi, who do then sees him a second see a two jury, shilling each of Ui, Megaya, the Reboa, Pjapia Pirame. The town said the Kune and a theming of a second cigar, Manali Dang Dita, G, two jury, Angie, Tongchi, Piazzi, Kangayabi, Luwan, Tongchi, Ui, Megaya, a gulu, and Yari, Piazzi, Kanadure, Jung Yare, Kakuri, Jango, do then a maple media, Pete, the nation voice got Pjapia, Tabarek.
ก็เราไปกองคันเนี่ยเลยบอมาขึ้นเลยอาชีพนี้เลยเนี่ยเรามีมาเยอะมามีมาชีนี่เลยปีดูเลยอ่ะกองเนาะเอาเนี่ยจะมาเยอะเอาไปแต่เนี่ยมีอะไรส่วนเนี่ยมีอะไรเจาะกันเนี่ยอารมณ์ดีๆดีๆพอมาเอ็มมีพอมาหัวพอหนีทายน้ำเปล่าจากเลยพอมาอารมณ์ตัว
เนื้อทุกชนิดก็เนาะที่อีเวชันพอเนื้อทุกชนิดส่วนนั้นเนี่ยตัวมีเนื้อที่ว่ามีอะไรส่วนอุปกรณ์ยาตัวนู้ดสับปีราลูปารูที่ลูกบีมาเนื้อทุกอย่างเนาะหนึ่งลาบาชินยามาหนึ่งเดือนวันมาชีเอลูกคุณเนี่ยเป็นตัวเดียวจะเอาอย่างไรก็เป็นสับปีนี่เลยทุกแต่เป็นสิ่งปกติสิ่งงานนี้จะสบายดีสิ่งก็ฟรีดี้ยามยามาเนี่ยวันเดียวชิ้นที่วันเดียวก็เป็นสับจ้าพี่บ้าเอง ที่เดบมาโรสกังสีเอจูจอชินเลยสิ่งเจ้าแมนเดลีตันที่ตาจีก้าคุกุยามีที่ตากันนี่ฮะพี่สามีไม่ใช่เว้ยโอเมเองไม่พิการจะไปที่สามาโกโจตันยังไม่พมีเดียพี่เดตันนี้ชินไฟส์ก้าตันเดาช่วยเนื้อก้าเซเลตินเซปีมาพี่ไป
ถ้าเราจู่จ่อสอบีอาณาเดชเสด็จก็ต้องมาจีนยาไล่บีเอ็งเลยพิจารณาเรื่องมันนี่ก็รูปโกโก้สันอุโก้เชื่อเขียมาแต่ยังต้องยอมเทพิจารณาเรื่องสภาวะณท่านนั้นจะคุณเนี่ยกองมังกรก็แสดงเกเรที่จู่ชินเลยก้าวเส้นออกมาเอ็งท่านจะพิจารณาเขียบีมีตาสว่างท่านเลยที่อุเมเอ็งเลยพิจารณาไว้ ที่เกี่ยวกับเนี่ยประเด็นเรื่องนี้เลยก็เรื่องนี้เรื่องสามารถจะได้ยินได้แค่จาวาเร่จงลาสวายงาปีจีตัวคนนี้มาพิลล์เคเร่จูเชนเลยเรื่องนี้ทั่วไปลาตินามาโร่เสกังสิกาจูโลตั้มทาร์เรตุเรโกโกโมปีเนตารีโลลาเควาเร่เอ็งนุ่ยพี่นี่ลาโกดับปงยาอยู่เคเร่ที่ตาแข็งที่อากูเล่พันสิบยาลามิวเรชิโลการเรียนชิลิกามีเรียนรู้สิ่งที่เรียนจะเล่าด้วยทั้งมาเปียบุพเพเนจาราวัม
จูเชนี่มาเป็นแม่ท้าแข่งอะไรมาลาบูรามิวเนจมาในทางเกดีอากูรอปีป้ายามีเรื่องแค่ขยันดูดูกาดูแตงโมคุโรปเจ้าบาร์เลยตัวอย่างจังหวะนี้มีอะไรที่รู้ว่าอุดิลกับเจ้าหน้าที่ชาลูชีก็เลยแต่ว่าอุดิลมันไม่ใช่เรื่องไม่ใช่เรื่องตัวอย่างเราต้องขยันใจช่วงส่วนนี้ปลุกยามเลยน่าเลยเรียนรู้ว่าสงสารอะไรไม่เนียนอะไรชีก็
ตัวพี่ป้าผมจำสิ่งนี้ทั้งหมดยินเสียงสั่งยันในตัวพี่ปีรอตัวมันช่วยจังเกินใช่ไหมกูรู้เพี้ยสิแข่งกันอะไรรู้สบายเลยเอาแต่เรื่องมาดีมุมมาวันนี้อะไรจะนี่ละพี่ปีมีแต่ละมีแต่ละสิ่งกว่านี่อะไรตรงนี้เรื่องยากนี่พี่เดี๋ยวอีหาวุ้ยเชียงมาเพี้ยสิเพี้ยสิเนี่ยสุราเพี้ยแค่เนี่ยสุราลูกคนยิ่งชอบเราเลยบอกดูดูเลยตัวเพี้ยสิเด็กคนนี้เนี่ยเปลี่ยนไปเปลี่ยนไปเพี้ยสิเลยอะไรที่เอ็งเนี่ยพี่ก็ด้วย
จูดาทาร์เรชินนิลาเรชิงกาลารีเน่ตัวเวจิบองอาเวชิปิตัวเวจินันนิงรูนัทามเลสต์ตะกุนเน่เนกองไมมาโรเสกังสิกาแมนเดลีตังอาจูจอรีเน่ปัตเตเตทุกเบียนเจตสังอูทุกเควาเร่จูจอรูเบคอโกเตียมุเวนิทันดูรูเวสุสุ တို့တွေဟာဆင်းရဲထုတ်တဲ့သူတွေဖြစ်ပြီးတော့တို့မပိုင်တဲ့မြေပေါ်မှာပြစ်တလို့စောက်ထားတဲ့တဲတွေနဲ့နေနေကြရတာပါ။အဲဒီစားထဲမှာမန္တလေးမြို့က6မြို့နယ်မှာရှင်လေးကြီးလောက်မှာဖြစ်ပြီးတော့မြမမီးရထားပိုင်မြေပါဝင်အစိုးရဌာနဆိုင်ရာနယ်မြေနဲ့ပုဂ္ဂလိကပိုင်မြေတွေမှာလှုပ်ဆောင်မှာဖြစ်တယ်လို့ပါရှိပါတယ်။အဲဒီထုတ်ပြန်ချက်ထွက်ရှိလာပြီးအစပိုင်းကာလတွေမှာကျူးလို့သတ်မှတ်ထားတဲ့သူတွေကိုနေရာဒေသပေါ်မူတည်ပြီးရပ်ပိုင်းလာပိုင်းအချိန်နှဲငယ်ပေးပြီးတော့ရွှေပြောင်းမှုသတိပေးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ချက်ချင်းလာပြီးဖျက်ဆီးရမျိုးတွေကိုပြုလုပ်နေကြတာဖြစ်ပါတယ်။ဒီလိုနေရာဖယ်ပေးရတဲ့အတွက်ရော်ကြီးဆိုတာလည်းမရရှိသလိုသူတို့ဘယ်ကိုပြောင်းရွှေ့ပြီးနေထိုင်ရမယ်ဆိုတာကိုလည်းဘယ်တာဝန်ရှိသူကမှလမ်းညွှန်ချက်ပေးတာမျိုးလည်းမရှိပါဘူး။ထမ်းရသားစီပြည်ကြီးတကုံအမရပူရမြင့်ငယ်စားတဲ့မျိုးတွေကအဝေးပြေးကားလမ်းမကြီးပေမိရထားလမ်းပေနဲ့မြေကန်တွေရဲ့ပေးမှရှိတဲ့နေအိမ်ရပေါင်းများစွာဖျက်ဆီးခံခဲ့ရပါတယ်။အိမ်တွေအပြင်အဲ့ဒီနေရာမှာရှိနေတဲ့လူမှုတင်းဖွဲ့တွေရဲ့ယုံတွေကိုပါဖျက်ဆီးခံခဲ့ရတာပါ။လက်ရှိအချိန်ဒီဆိုရင်မန္တလေးတိုင်းကနေအိမ်ပေါင်း 3,000 နီးပါးအထိဖြိုဖျက်ခံထားရပြီလို့မီဒီယာတွေမှာဖော်ပြထားတဲ့သတင်းချက်လက်တွေရသိရပါတယ်။အိမ်တွေကိုဖျက်ဖို့အတွက်မြို့နယ်နဲ့ထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေမိသက်ရဲနဲ့စစ်သားအင်အားတွေကိုပါတုံ့ပြန်ရှင်းလင်းရေးလုပ်ခဲ့တာပါ။အဲ့ဒီရှင်းလင်းရေးမှာဥဆောင်ပါဝင်ခဲ့သူအနည်းဆုံးတယောက်လောက်ကတော့တော်လှန်ရေးအဖွဲ့ရဲ့တနက်နယ်ပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပါတယ်။အိမ်ချမ်းမြေမှုခင်းတွေကိုအဓိကထားကင်တွဲဖြည့်ရှင်းလေးရှိတဲ့တရားလွတ်တော်ရှင်တွေတူဖြစ်တဲ့ဒေါ်သူစာကတော့ဒုတန်ကိုခုလိုပြောပါတယ်။
ဒီနေရာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ကြေတနာမျိုးတွေပေါ့နော်ဒီလိုပြဿနာမျိုးတွေလည်းကျမတို့ကဒီလိုမျိုးဧရိယာတွေမျိုးအထူးသဖြင့်ဒီလိုမျိုးနဲ့မျိုးနစ်ပယ်ဧရိယာနဲ့ကြီးရွာအဆက်နေရာတွေမှာဒါမျိုးတွေရှိတဲ့ပေါ့နော်အဲ့တော့ဒီလိုမျိုးတွေဆိုလို့ရှိရင်လည်းကျမတို့ကဟိုအားလုံးကိုဒဇန်းတစားတွေပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်ဥမာသူတို့ဒီမြေပေါ်မှာမြေပေါ်မှာဟိုကပေါ့နေထိုင်တာဘလောက်ကြာပြီလဲပေါ့နော်အဲ့လိုမျိုးသူကနှင်ထုတ်ချင်တယ်ပေါ့နော်ဒီ evision ပေါ့နှင်ထုတ်ချင်တယ်ဆိုရင်တော့ပဲသူကမြို့နဲ့ကြည်ရောမြေရလက်ဆွဲဥပဒေအရသူက notice စာပေးတာတော့ဘာလို့ဒီလိုလုပ်ပြီးမှနှင်ထုတ်လို့ရတယ်ပေါ့နော်ဒါကကျမတို့ကအထောက်အထားမရှိတဲ့မြေတွေပေါ့ဒီဟိုပုဂ္ဂလိကဆိုင်ရာအထောက်အထားမရှိတဲ့မြေတွေပေါ့နော်အဲပုံမှန်အဖြစ်ဆိုရင်တော့ကျမတို့ကဒီလိုဟိုဒီလိုမြေတွေပေါ့နော်ဟို government disposal land လို့ကျမတို့ပြောကြတယ်ဒီအစိုးရကစီမံခန့်ခွဲခွင့်ရှိတဲ့မြေတွေပေါ်မှာအစာအုပ်တွေစောက်ပြီးတော့ကျမတို့နေထိုင်ကြတယ်ပေါ့နော်ဥမာအိမ်တွေဆိုင်တွေပေါ့ဒီလိုအစာအုပ်တွေစောက်ပြီးတော့နေထိုင်ကြတယ်ဆိုရင်တောင်မှပဲကျမတို့ကဒီလိုမျိုးနှင်ထုတ်တော့မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလိုနှင်ထုတ်ရမယ်လုံထုံးလုံးကြီးရှိရယ်အယူခံတဲ့အယူခံရတဲ့ process တွေရှိရယ်လုပ်ငန်းစဉ်တွေရှိပေါ့နော်ဒါတွေကိုစနစ်တကျလုတ်ပြီးမှဒီအစာအုပ်တွေကိုဖြတ်သိမ်းတာပေါ့နော်လုတ်ရမယ်ပေါ့
မန္တလေးလိုပဲပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမှာလဲလှိုင်းတာယာမြို့နယ်ကရန်ကုန်ပသိမ်အဝေးပြေးလမ်းတစ်လျှောက်မှာရှိတဲ့နေအိမ်တစ်ထောင်ကျော်လဲဖယ်ရှားခံခဲ့ရပါသေးတယ်ဒူးနေအိမ်တွေကိုအစင်ကျင်မဲ့ဖျက်ဆီးပစ်တာဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းကိုဖောက်ဖျက်ရာကြပါတယ်လို့ခွင့်ရင်ကျင်ညာစာတမ်းအပိုင်း၁၂မှာတော့ပစ္စည်းဥစ္စာနေအတိုင်းဝန်းနဲ့ပတ်သက်ပြီးညီသူမမိမိရဲ့မိသားစုကိုတော့၎င်းမိမိရဲ့နေအတိုင်းဝန်းကိုတော့၎င်းဥပဒေအရမဟုတ်တော့ဝင်ရောက်ဆွဖက်ခြင်းမခံရစေရလို့ပြဋ္ဌာန်းထားပါတယ်။ဒီလိုဝင်ရောက်ဆွဖက်တာခံရသူတိုင်းဟာဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ကျင်ညာစာတမ်းမှာပါရှိပါတယ်။မန္တလေးမှာအိမ်ယာမဲ့ကျူးကျော်တွေကိုဖြည့်ရှင်းပေးဖို့အတွက်2011ကနေ2016ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမန္တလေးမြို့တော်စီမံတရားရေးကော်မတီကအိမ်ယာစီမံကိန်း၃ခုကိုဖော်ဆောင်ခဲ့ပါတယ်။စပယ်နှင်းစီကန်းတော်လိုခေါ်တဲ့အဲ့ဒီအိမ်ယာတွေမှာအရာတွေမြကန်းပေးကအိမ်တွေကိုဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုဦးစားပေးငှားရမ်းခဲ့ပါတယ်။တလောက်ကိုကျပ်3000နှုန်းနဲ့ငှားရမ်းနေထိုင်ခွင့်ပြုခဲ့တာပါ။ဦးသိန်းစိန်အစိုးရပြည် NLD အစိုးရလက်ထက်မှာကျူးကျော်တွေကိုရှင်းလင်းမှုပြုလုပ်ခဲ့ပေမဲ့အမှန်တကယ်နေထိုင်စရာမရှိသူများကိုစီမံတရားရေးကော်မတီပိုင်းအငှားအိမ်ယာတွေမှာနေထိုင်ရန်စီစဉ်ပေးမယ်ဆိုတဲ့ကြံလန့်ချက်ကိုပြုလုပ်ခဲ့ပေမဲ့အများစုကလက်မခံကြဘူးလို့ ERI သတင်းဌာနကဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ဖယ်ရှားခံရသူတချို့ဟာဆွေမျိုးတွေရဲ့အိမ်မှာနေထိုင်ကြသလိုအိမ်ငှားနေထိုင်ကြသူတွေလည်းရှိနေပါတယ်။တချို့ကလည်းနေတွေမှာပြောင်းရွှေ့နေထိုင်ကြပါတယ်။ကျူးကျော်တွေကိုပြားပြီးဖယ်ရှားတာဟာဥပဒေကြောင့်ရကြည့်မယ်ဆိုရင်လည်းလုံးဝမှားယွင်းနေတယ်လို့ဒေါ်သူစာကဆိုပါတယ်
ဘာမီပဲဖြစ်ဖြစ်ဒီလိုဘူရူဇာနဲ့ရှင်းတယ်ဆိုတာကတော့ဒါဥပဒေကြောင့်ရဘူရူဇာနဲ့ထိုးပြီးတော့ဖြိုချတယ်ဖြည့်ဆည်းရဆိုတာကတော့ဒါဥပဒေကြောင့်ရလုံးဝပါယွန်းနေတယ်နိုင်ငံချင်းမရှိဘူးပေါ့နော
်ညင်ငယ်ကအမြင်မဖော်လို့တဲ့တရင်ရင်မြစ်ကတော့ဖယ်ရှားခံရတာကိုအခုလုံးပြောလာပါတော့တယ
်အချိန်မှာတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်နိုင်ဘူးသူပြောတာပဲခေါင်းကိုခံနေရတယ်သဘောမှဖြစ်နေတယ်အရင်ရှိနေသေးရဲ့တော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့အကုန်လုံးသာဝန်ရေးကျမ်းရေးအဝိဘန်ရေးအများကြီးဆိုရင်ညမှာအများကြီးကြောက်လန့်နေတာနောက်ပြီးတော့ကျွန်တော်လိုချင်တဲ့လူဝင်ရေးဆိုတဲ့အရာဆိုတာလည်းပဲအဲ့ဒီမှာမှန်းအောင်ပြမှာမဟုတ်ဘူးအဲ့ကြောင့်မလို့ဒီစိတ်အာဏာရှင်စနစ်ကိုအမြန်ဆုံးကြာဆုံးပါစေဗျအမြန်ဆုံးကြာဆုံးပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒိုးတန်အဖွဲ့သားတွေကညွှန်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအရှိန်တွေကြောင့်အတန်တချို့ကိုပြောင်းလဲထားတယ်လို့နာမည်တွေကိုမဖော်ပြချပါဘူးတို့အတန်ပတ်စဉ်အတန်တွင်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့အတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီးဝန်တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအကျဉ်းသိရှိပါရရှင
်စစ်ကောင်စီချူချော်ရှင်လေးအကြောင်းဥယျာဉ်မဲ့ဘဝတွေအကြောင်းတို့တဲ့အစီအစဉ်မှာနားဆင်ကြရတာပါအခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာပတ်စဉ်ကဏ္ဍပါဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောမယ်ဆိုရင်ဒုတိယကမ္ဘာစစ်မတိုင်မီတည်းကဆက်ဆက်ပါလာတာကကွန်မြူနစ်ဝါဒပါမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရောဒီလဝဲဝါဒရဲ့အခက်ခဏဘလို့အရေးပါခဲ့တာကိုစာရေးဆရာကျော်ဝင်းနဲ့ဥတ္တမောင်တန်းဆွေးနွေးထားပါတယ်အပိုင်းတစ်ကိုနောက်ဆက်ကြည့်ရှုအောင်ပ
ါဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောကြတော့မယ်ဆိုရင်ဒုတိယမှဆင်မတိုင်ပြီကလေးကဆက်ဆက်ပါလာတဲ့အကြောင်းအရာတစ်ရပ်ကတော့ကွန်မြူနစ်ဝါဒပဲဖြစ်ပါတယ်ကွန်မြူနစ်ဝါဒရဲ့အတက်အကျကြောင်းဘာသာပြန်စောင့်တော့မှာမြန်မာပြည်သက်တထက်ကိုအခုရောက်ရှိလာပါပြီ။မွေးစာရေးသူကတော့ Oxford တက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါ်မောက်ခဖြစ်ပြီးစာအုပ်ရေးတဲ့အခါမှာ Archie Brown လို့သုံးလုံးပေမဲ့နာမည်ရင်းက Archibald Howard Brown ဖြစ်ပါတယ်။ဘာသာပြန်သူကတော့ဆရာကျော်ဝင်းပါ။ဒီကနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးမှာလက်ဝဲဝါဒရဲ့အခန့်ကဏ္ဍဘလို့ရေးပါခဲ့တယ်လဲဆိုတဲ့အကြောင်းကိုကျွန်တော်တို့ဆွေးနွေးကြပါပါ။ဆရာကျော်ဝင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။မင်္ဂလာပါကိုကျော်ဝင်း။နေကောင်းတယ်နော်။မင်္ဂလ
ာပါ။ဟာနေကောင်းပါ
။စာအုပ်ရဲ့နာမည်က The Rise and Fall of Communism ပေါ့နော်။ကွန်မြူနစ်ဝါဒရဲ့အတက်နဲ့အကျပေါ့။ဆိုတော့စာအုပ်ခေါင်းစဉ်ကစာအုပ်အကြောင်းလေးကိုတော့ပြောထားပြီးပါပြီ။ဒါပေမဲ့စာအုပ်အကြောင်းလေးကိုအကျဉ်းများပြောပြီးတော့ဒီစာအုပ်ကိုဘာကြောင့်ကိုကျော်ဝင်းကဘာသာပြန်မှုရွေးချယ်ရတယ်လဲဆိုတာလေးပြောပြပေးပါ
စာအုပ်ကြောင့်တော့ဒီခေါင်းစဉ်မှာပါတဲ့အတိုင်းပါပဲเนาะကွန်မြူနစ်ဝါဒရဲ့အစပေါ့အဲ့ဒီအစကနေပြီးနောက်ဆုံးဥရောပမှာကွန်မြူနစ်ဝါဒပြိုကွဲသွားပြီးအဖြစ်ပေါ့အဲ့ဒီဖြစ်စဉ်ကြီးတစ်ခုပေါ့သူတုတေသနအမြင်နဲ့ပြီးဟောတာလဲစာအုပ်ပါဘာကြောင့်ဒါကိုဘာသာပြန်ရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ခေတ်သစ်နိုင်ငံသမိုင်းပေါ့နော်အဲ့ဒီသမိုင်းက1300ကျော်ကစတယ်လို့ယူဆရပါအဲ့တော့တော့အပြည့်ရေတော်ပုံရဲ့ရှေ့ပိုင်းကြတော့အတွေးခေါ်ရပြင်ဆင်ပေးတာနဂနီစာပေတိတဲ့အတိုင်းပဲနဂနီစာပေဆိုတာကတော့မတ်စွာလာလှူရှာမှုကိုစလိုက်တဲ့လှူရှာမှုအဲ့ဒီတော့ကျွန်တော်တို့နိုင်ငံရဲ့ပမိုင်းမှာခေါင်းဆောင်တွေရောစာရေးဆရာတွေရောနောက်ဆုံးကျွန်တော်တို့လူတွေရောသံမှန်လူတွေရောတော်တော်များများကမတ်စွာလာကိုယုံယုံကြည်ကြည်နဲ့အဲ့ဒီနည်းနဲ့အကောင့်ထဲပို့ခဲ့ကြတာများမယ်ထင်ပါအဲ့တော့ကျွန်တော်တို့ရေယုံကြည်နဲ့လုပ်ခဲ့တဲ့ဘတ်စွာလာဘူးပညာရှင်တယောက်ကဘယ်လိုမြင်လဲဆိုတာကျွန်တော်တို့လက်ခံပြီးဖြစ်စေလက်မခံပြီးဖြစ်စေသိတာနဲ့ချင်တယ်ဒီစာအုပ်ကိုကြိုးစားပြီးစာပြပြလိုက်တာဒီလောက်ပ
ါဟုတ်ကဲ့ဒီစာအုပ်ကိုဖတ်တော့ဘာများထူးထူးခြားခြားမသိသေးတာကိုသိရတယ
်ကျွန်တော်တို့ငယ်ငယ်ကဖတ်ခဲ့တာကတော့ညာတော်အဖြစ်မြန်မာစာပေလောကမှာထင်ရှားတဲ့လက်ဝဲစာရေးဆရာကြီးတွေအစာတွေဖတ်ခဲ့ရအဲ့ဒါတွေကိုဖတ်ရင်လည်းကျွန်တော်တို့သိကြိုက်သိဆွဲလန်းသွား ကတည်းကဗမာပြည်မှာသူနဲ့နှိုင်းရှင်ဖက်စရာလက်ရစာပေးဆိုတာကျွန်တော်အမြင်အရပြောရင်တိတ်ပြီးတော့ပုံဝင်လည်းမရှိလားအခုနောက်ပိုင်းမှာလည်းပါပါပေါ်လာတာရှိတယ်အခုလည်းပြောရင်နောက်ပိုင်းမှာလက်ရစာပေးကိုကျွန်တော်တဦးချင်းရဲ့တိတ်အချင်းမကြီးတော့သူဖြစ်ပြီးလက်ဝဲကတစ်ဖက်လားသဘောကျလာတယ်ဒါမှကျွန်တော်တို့ရဲ့အားနဲ့ကြက်ကဒါလည်းနောက်ပိုင်းမှာတည်တာပါနှိုင်းရှင်စဉ်းစားရတာကိုကွန်ပျူတာရစ Frederick Hayes ရဲ့ဆောင်းအဲ့ဒီဆောင်းတွေ့လိုက်တော့မှကျွန်တော်တို့စဉ်းစားကြရတယ်တော်များများရတယ်အဲ့ဒီနောက်ပိုင်းမှာတော့ Communist Link ကိုအရင်ကယုံကြည်တာမျိုးနဲ့ဝေဖန်ဆန့်သစ်တဲ့ဆောင်းတွေကိုလည်းလည်းစိတ်ဝင်စားတော့တယ်အဲ့တော့အခုဆောင်းကအဲ့လိုဆောင်းတွေထဲမှာတအုပ်ပါဝင်တော့ဒါကြောင့်မို့ကျွန်တော်တို့အရင်သိထားတာတွေနဲ့တော်တော်များများဆန့်ကျင်တယ်ဥပမာပြောရင်ကျွန်တော်တို့ Second International ဆိုရင်ကျွန်တော်တို့ကကော့စကီတို့ဘတ်စတိန်တို့ဆိုတာပေါ်ပြေသမားလိုပဲသိထားတာဒါပမော်ဒင်အောင်ရဲ့ Socialist အပိဓာန်ရပေးတဲ့အားပေါ်ရဒါပေမဲ့တကယ်လက်တွေ့ကျတော့ဒီဘတ်စတိန်တို့ကော့စကီတို့နဲ့ပတ်သက်ပြီးတစ်ဖက်ကစဉ်းစားကြရတယ်ရှိတာဒါတစ်ချက်နောက်လီနင်နဲ့ခေတ်ပြိုင်ဟောဒီ Black Bloc Solution နဲ့ကျွန်တော်တို့ကပေါ်ပြေသမားနဲ့သိထားတယ်မစ်ရှိပစ်နဲ့သိထားတယ်တကယ်လက်တွေ့ကြတော့မဟုတ်တခြားစဉ်းစားကြရအများကြီးရှိတယ်နောက်ပိုင်းအများကြီးပေါ့ဗျာဒီလိုတွေအဲ့တော့ကျွန်တော်တို့အရင်သိထားတဲ့အနေနဲ့စန့်ကျင်ဘက်တွေကတော့တော်တော်များများသိရတယ်ဒါတွေကမှန်လားမှားလားဆိုတော့ခုပါကိုစဉ်းစားကြည့်ရဘာပဲပြောပြောကျွန်တော်တို့သိထားတာတွေနဲ့တော့တော်တော်ကွဲလွဲချက်တွေတော်တော်များများတွေ့လာတယ်အဲ့ဒါကြောင့်ဒီစာအုပ်ကိုပိုစိတ်ဝင်လာတာ
ဟုတ်ကဲ့ဟိုဒီစာအုပ်ကို Guardian သတင်းစာကြီးကတုတ်တက်တဲ့အခါမှာရှင်းပြတာတဲ့အချက်လက်တွေကများနေတယ်ဆိုတဲ့သဘောပြောပါတယ်အဲ့တော့ဖြတ်သန်းခဲ့တဲ့ကိစ္စနိုင်ငံတကာကိစ္စတွေမှာအရင်တော့ကကျွန်တော်တို့မသိခဲ့တာဘာများပိုသိနိုင်တယ်ဒီဆောင်ကဥမာဟန်ဂေရီရဲ့ရေခင်းတို့เนาะကျွန်တော်တို့ပိုလန်ရဲ့ရေခင်းတို့အဆရှိတဲ့ဖြစ်ပေါ့
တော်တော်များများကျွန်တော်တို့ကိုယ်တိုင်ကလည်းလေ့လာရင်မပြည့်စုံတာလည်းဖြစ်ပါလိမ့်မယ်ကျွန်တော်တို့မသိရတာလေကျွန်တော်တို့သိတာလားတစ်ဖက်ပေါ့ဗျလက်ဝဲမှန်ပြောင်းတစ်ဖက်တည်းနဲ့သိရတာအဲ့တော့တခြားဖြစ်ရတဲ့ကြာကျွန်တော်တို့သိလက်လမ်းမှန်ပြီးအခုတော့ဒီစာအုပ်မှာကြာတော့တခြားလက်ဝဲမှန်ပြောင်းတစ်ခုတည်းပေါ့ကနေမြန်မာပြောင်းစုံနဲ့ကြည့်ရအောင်လို့တွားတွေ့အထူးသဖြင့်ဟန်ဂေရီရေခင်းပေါ့ဗျအစိမ့်ဝင်သားကြီးတော်တော်ကောင်းတာလည်းရှိမှာဥပမာပြောလို့ရှိရင်ဟန်ဂေရီရေခင်းပေါ့ဟန်ဂေရီရေခင်းမှာတကယ်ကောင်းဆောင်ရတဲ့နေဂီရိုပေါ့နော်အဲ့ဒီမှာအဖွဲ့ဝင်တွေနဲ့ပါကြတာအများသောဖြင့်ကြောင်းသားတွေပါလူကမာနဲပါတယ်သူတို့တွေကတကယ်တမ်းပြောလို့ရှင်ကွန်မြူနစ်တွေလေအားလုံးကကွန်မြူနစ်စမတိုက်သားတွေကွန်မြူနစ်ပါတီဝင်တွေတချို့နာဂီတို့ဆိုတာကွန်မြူနစ်ပါတီရဲ့ထိပ်တန်းကောင်းဆောင်တယောက်ဒါပေမဲ့သူတို့ကစတာလင်ဝါဒကိုသိမကြိုက်ဘူးအဲ့တော့ကိုတိုင်းပြည်နယ်ကဲ့ညီမဲ့ပုံစံတစ်ခုကိုသူတို့ရှာကြတယ်အဲလွယ်လွယ်ပြောရင်တော့ကွန်မြူနစ်ဟိုဘာတွေပေါ့နော်ပြုပြင်ပြောင်းလဲရေးသမားတွေပေါ့ကွန်မြူနစ်ဝါဒပေါင်းနေ
တာကတီတိုးလို့လို့နော်
ဟုတ်တယ်အဲ့ဒီလိုသဘောမျိုးပြီးတော့ဥပဒေတွင်တိုက်ပွဲပဲယုံကြည်တဲ့လူတွေပေါ့ဒါပေမဲ့တစ်ဖက်ကအကြံပရန်းကင်တူလိုက်တဲ့အခါကျတော့သူတို့ကအော်တိုမက်တစ်လက်နက်ကင်တူလိုက်တဲ့မှာဖြစ်တယ်ဒါကကျွန်တော်တို့သိပြီးတော့ဂယုမဆိုင်ပြီးတဲ့အချက်ပေါ့အဲ့ဒီကနေကျွန်တော်တို့ဘာတွေစဉ်းစားမိလဲဆိုတော့နောက်ပိုင်းမှာတာဝန်ရှိတဲ့အစိုးရအနေနဲ့တိုင်းပြည်မှာဖြစ်လာတဲ့လှုပ်ရှားမှုတွေဒီလိုကိစ္စမျိုးတွေပေါ်လာတိုင်းအင်အားသုံးမဖြည့်ရှင်းမိဘူးလို့ပါပေါ့အင်အားသုံးဖြည့်ရှင်းပြီးရင်တော့ရိုးရိုးသားသားဥပဒေပေါင်းပြောမှာလုံနေတဲ့သူတွေကိုအော်တိုမက်တစ်တောထဲတွန်းပို့လိုက်လို့ဖြစ်သွားတယ်။ဖြည့်ရှင်းကသိခက်တဲ့ပြဿနာတွေပေါ်လာမယ်ထင်တယ်။မှတ်ကလေးတွေကတော့စဉ်းစားရရတယ်။အဲ့လိုစဉ်းစားရရတယ်ဒီအင်္ဂလိပ်တစ်ခုတည်းမကောက်ဘူးဗျ။အများကြီးရှိတယ်။ခိုင်ချောင်းတော့ဒါတွေပြောသိကြပါဘူ
း။ဟုတ်ကဲ့။ဟုတ်ကဲ့။ဟိုစောပိုင်းမှာကိုကျော်ဝင်းဘာသာပြန်ရတဲ့အကြောင်းကိုပြောတဲ့အခါမှာလဲထောက်တော့အပြည့်ရေတော်ပေါ်ကစပြီးမြန်မာနိုင်ငံရေးပေါ့နော်။ဆိုတော့လဝဲဝါဒပေါ်မြန်မာနိုင်ငံကတိမ်းညွတ်လာခဲ့တာကမြန်မာနိုင်ငံကြီးဒလိနဲ့ကောဘယ်လိုပတ်သက်နေမယ်လို့ထင်တယ
်။ဟောကျွန်တော်တို့မြန်မာနိုင်ငံကြီးဒလိပြောကြတာပေါ့ဗျာ။အဲ့ဒါကတော့ကျွန်တော်အဓိကပြောတာတော့ဒေါက်တာမောင်မောင်ကြီးရဲ့အစအုပ်ထဲကပေါ့နော်။ဘာမှ political values နဲ့စာအုပ်ထဲကထုတ်ထုတ်ပြောမှာ။အမြန်မာနိုင်ငံကြီးဒလိမှာသူကစန့်ကျင်ဘက်လို့ပြောနိုင်တဲ့အယူဆနှစ်ရအပြိုင်ရှိတယ်။ပထမအယူဆကတော့ apolitics ပေါ့နိုင်ငံကြီးနဲ့ဝေးဝေးနေခြင်းနဲ့ဒလိပေါ့။အဲ့ဒီဒလိမာကိုခွဲပြောရင်နှစ်မျိုးရှိတယ်တစ်ခုကအချင်းကြီးလေးစားလို့နိုင်ငံရေးနဲ့ဝေဝဲနေတယ်နိုင်ငံရေးဆိုတာဖုံးကြီးတဲ့ဘဉ္ဉံတွေပညာတတ်တဲ့နိုင်ငံရေးသမားတွေရအလို့မတို့လို့တောသားတွေနဲ့ဘာမှမဆိုင်ဘူးလို့လူလူကထင်ထားတယ် တော့အထင်ကြီးလေးစားမှုနဲ့နိုင်ငံရေးကိုဝေဝင်းနေကြတာဒါတစ်မျိုးနောက်တစ်မျိုးကကြောက်လို့နိုင်ငံရေးလို့ရအန္တရာယ်ကြီးတယ်ဒါကြောင့်မို့လို့ဝေဝင်းနေကြတာကြောက်လို့အဲ့တော့ကြောက်လို့ပဲဖြစ်ဖြစ်အထင်ကြီးလို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဝေဝင်းနေကြတာအဲ့ဒါဒီမိုကရေစီနဲ့တိတ်မနေဘူးတစ်ချက်နောက်တစ်ချက်ကျဘလောက်ပဲဝေဝင်းနေကြနေကြမလွဲတာလို့နိုင်ငံရေးလုံးဝမီဆိုရင်စန့်ကျင်မဲ့အချင်းချင်းဖယ်ထုတ်ဖို့ပဲအားသတယ်ညှိနှိုင်းတာဆွေးနွေးတာမလိုချင်ဘူးအပြုတ်တဲ့ခုပဲအားသတယ်တနည်းပြောရင် radical စံတာပေါ့နော်အဲ့ဒါနှစ်ခုရှိတယ်အဲ့ဒီ radical စံတာကဘာနဲ့သွားညိနေဆိုတော့ buzzword နဲ့တူညီချက်တွေတော်တော်ရှိတယ်ကျွန်တော်အသေးစိတ်တွေကမပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရနိုင်ငံရေးတလိရ buzzword ရမှာတူညီချက်တော်တော်များများရှိတဲ့အတွက်အဲ buzzword ကကျွန်တော်တို့နိုင်ငံမှာပိုပြီးဆွဲဆွဲမြဲမြဲဖြစ်သွားတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ democracy ပေါ့ဒီမိုကရေစီနဲ့ပတ်သက်လို့ပြောကြရတော့ရှိနေတယ်ကျွန်တော်တို့နိုင်ငံလည်းကန်ဆိုးတယ်ပြောရမလားကန်ကောင်းတယ်ပဲပြောရမလားမသိဘူးသူများရဲ့လက်ဟုတ်ကကိုလိုနီဘဝရောက်မှနိုင်ငံခြားအတွေးခေါ်ယူဆတွေကိုကျွန်တော်တို့နားလည်ခွင့်ရပထမအဦးဆုံးကျွန်တော်တို့စထိတွေ့ရတာဒီမိုကရေစီပဲဒီနေ့ဒီကဘာကသဘောကျနေတဲ့ဒီမိုကရေစီကျွန်တော်တို့စထိတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့မကြိုက်တာလည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘာလို့လဲဆိုတော့ဒီယူဆကိုယူလာတာကကိုတိုင်းပြည်ကိုကိုလိုနီလုတ်လိုက်တဲ့အင်္ဂလိပ်နယ်ချက်သမားဖြစ်နေတဲ့တစ်ချက်နောက်တစ်ချက်သူတို့ကိုယ်တိုင်လည်းသိမယူသားဘူးအင်္ဂလန်မှာကျင့်သုံးတဲ့ဒီမိုကရေစီပုံပဲနဲ့ဘီယင်ကတစ်စပုံဖြတ်ထားတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့ဒီအချက်ကြောင့်ကျွန်တော်တို့ကဒီမိုကရေစီကိုသိမကြိုက်ခဲ့ကျွန်တော်တို့ကဘာကြိုက်လဲဆိုတော့အကြမ်းဖက်ဝါဒအခုကဘာကအော်ရောလန်နဲ့အကြမ်းဖက်ဝါဒကျွန်တော်တို့ကကြိုက်ခဲ့တယ်အဲ့ဒီတော့ကဆိုရင်ကျွန်တော်တို့ဘူးသင်းတွေခစ်စားတယ်အစိုးရနဲ့ဆက်ဆံရဆိုတာခစ်စားတယ်နောက်ပိုင်းဒီအိုင်ယာလန်တော်လိုင်းသမားတွေဆိုတာကျွန်တော်တို့ရဲ့ role model တွေ။နောက်ပြီးတော့ဗာကြိုက်သေးလို့ဆိုဟစ်တလာလည်းကြိုက်တယ်။နာဇီကိုကြိုက်တယ
်။ဒါပေါ့။အဲ့ဒါလည်းလွယ်လို့ပါတာရှင်သာရွှေတို့ဘာလို့တောင်ကျွန်တော်တို့
အဲ့အဲ့ဒါမျိုးတွေဖြစ်ခဲ့
တယ်ဘောခဲ့သေးလား
။အဲ့ဒီတော့ကွက်လဟာလာတစ်ခုဆိုဘယ်လောက်ထိပြောလဲဆိုတော့ဟစ်တလာဆိုတာသူများမဟုတ်ဘူး။ဒီဆက်ဂျာမင်လေးကိုတုတ်တင်လိုက်တော့ဘိုးဘိုးအောင်ကကြဲသွားတယ်။ဘိုးဘိုးအောင်ကအခုဟစ်တလာကိုနိုင်ငံခြားကိုပို့လိုက်တော့ဂျာမနီမှာဟစ်တလာလေးနဲ့ပေါ်လာတယ်ဆိုပြီးတော့ဟစ်တလာဒီမှာစစ်ကြမ်းမင်းလေးလိုလိုပေါ့ခွလာဟလာတွေပေါ်တယ်အဲ့တော့ဘလောက်ထိကျွန်တော်တို့ကြိုက်လဲဆိုတော့တစ်ချိန်မှာဒီမိုကရေစီချန်ပီယံဖြစ်မယ်ဦးနုကိုတိုင်တောင်မန်လေးထောင်ထဲမှာဟစ်တလာနှကမ်းမွေးကြတယ်ဒါလေးစားလုပ်ထားတာကြိုက်လို့ထားအဲ့တော့ပြောကြရင်ကျွန်တော်တို့ကဒီမိုကရေစီနဲ့တော်တော်ဝေးခဲ့ပူဆိုးတာဒီမိုကရေစီကိုတိဆောက်ပေးမယ်ဖြန့်ချီပေးမယ်ကာလတစ်ခုအေးအေးညွန်ညွန်တိတ်မရှိခဲ့အဲ့ချုပ်လိုက်မယ်ဆိုကျွန်တော်တို့နိုင်ငံရေးဒလိရယ်နောက်ပြီးတော့မတ်စွာရသွားမမှုရယ်နောက်ပြီးဒီမိုကရေစီသိပြီးတော့အမြင့်မတွေ့နိုင်ဘူးဒီ၃ချက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ဟာအခုလိုဖြစ်နေတဲ့ကြုံရတယ်လို့ကျွန်တော်တို့နောက်ပိုင်းစဉ်းစားမိတယ
်ဟုတ်ကဲ့ခုကိုကျော်ဝင်းကကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့လွတ်လပ်ရပြီးတဲ့နောက်မှာနော်တက်ကူဟာနိုင်ငံရေးနဲ့မပတ်သက်တဲ့တက်ပြတော်ဖြစ်ရမယ်ဆိုပြီးတော့ကြိုးစားခဲ့ကြတယ်ဒါပိုလဲရလက်ထက်မှာဖြစ်ပါတယ်ဆိုတော့ဘာကြောင့်အခက်ခဲတွေကြုံရတယ်တမိုင်းကြောင်းရောဦးကျော်ဝင်းဘယ်လိုထင်လဲဒီမေကုန်းလင်းကတော့ဒုတိယပိုင်းမှာဆက်လက်နားဆင်ကြည့်ရှုရမယ်မေကုန်းလင်းဖြစ်ပါတယ်ဒီပတ်ဒီညနေပဲအဆုံးသတ်ပါစေအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့စာရေးဆရာကျော်ဝင်းပါကျွန်တော်တမောင်ဖန်ပါ
ဒီမိုကရေစီနဲ့လက်ဝဲဝါဒကိုဥတ္တမောင်တန်ရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာကဏ္ဍမှာဆွေးနွေးကြတာပါမကြခင်တပတ်အတွင်းသတင်းတွေလာဖို့ရှိနေပါသေးတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အတန်ရဲ့စနေညသတင်းတွေကိုဆက်လွှင့်နေပါတယ်။တပတ်အတွင်းထိတဲ့ရောက်နိုင်ငံကသတင်းတွေမတိုင်ခင်အခုတော့တပတ်အတွင်းထိတဲ့ရောက်မြန်မာသတင်းပါမြန်မာနိုင်ငံမှာဘူပန်ကဈေးကွက်ထဲကိုဒေါ်လာသန်း200ထောက်ပံ့ပေးမယ်လို့ထုတ်ပြန်ပြီးစီစေးအနေငယ်တော့စကြလာပါတယ်။ဒါပေမဲ့တက်လိုက်ကြလိုက်ဖြစ်နိုင်ခြေလည်းရှိနေပါတယ်။ Now, NLD လက်ထက်ကရင်ပြည်နယ်အစိုးရဝန်ကြီး၃နဲ့လွတ်ရပ်စေအကြံအစည်တချို့ပြန်လွတ်လာကြပါတယ်။နောက်မလေးရှားကလွဲလို့တခြားအာဆီယံနိုင်ငံတွေကိုစစ်ကောင်စီကပြည်ဝင်ခွင့်ကင်းလွတ်ခွင့်ပေးထားပါတယ်။ဒီသတင်းတွေကိုနားလောင်တဲ့ကိုဝင်းခမ်းမောင်တို့ကြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာငွေကြေးနဲ့ကုန်စည်နှုန်းမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာဈေးကွက်ထဲအမေရိကန်ဒေါ်လာတန်းနေရာဖြစ်တင်းထောက်ပံ့ပေးမယ်လို့ပဟိုဘဏ်ကကြေညာလိုက်ပြီးတော့နောက်တစ်နေ့စက်တင်ဘာ၁ရက်မှာဓာတ်ဆီဈေးနဲ့ဒီဇယ်ဆီဈေးတွေအနည်းငယ်ပြန်ကျသွားပါတယ်။တရွေမဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ချက်တားကိုကျပ်35တိန်အထိရောက်နေတဲ့ရွှေဈေးကလည်း33တိန်ကိုပြန်ဆင်လာပါတယ်။အခြေခံကုန်စည်စင်းနှုန်းကြီးမြင့်လာမှုကိုတက်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်းနေရာကိုပြည်ရင်းပန်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့အခုလိုရေရိုကုစားတဲ့နီလန်တွေကစီးပွားရေးကျဆင်းတာကိုတော့ကုစားနိုင်လိမ့်မယ်လို့မယူဆကြပါဘူးငွေကြေးဖောင်းပွပြီးတော့ကုန်စည်နှုန်းတက်နေတာကြံ့ငွေအပေါ်ယုံကြည်မှုတွေကျဆင်းလာတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံမျိုးဖြစ်လာတာလို့စီးပွားရေးလှစ်လာသုံးသပ်သူဦးငင်းစေက VOA ကိုပြောပါတယ်
။ဟာဒီခေါင်းကြီးဖြစ်တာဒီစားလိုက်တဲ့ဟာလည်းဒီတော့ဆက်ဆက်ဆက်ဆက်တက်ဖြစ်လာတာပေါ့။နောက်တစ်ခုကတော့နိုင်ငံရေးပြည်ပြည်နဲ့ပြည်ထောင်စုအချင်းချင်းနဲ့စိုးရိမ်မှုကိုဖြစ်စေတယ်ပေါ့။အဲ့တော့တချို့နိုင်ငံကလည်းဖြစ်လာလို့ဆိုဒီကျွန်တော်တို့ရဲ့စီးပွားရေးစနစ်ကလည်းဒါပြင်းပြင်းဖြစ်တဲ့အနေထားတော့ခုဖြစ်သွားပြီပေါ့။ဒါတော့ဘလူးမွာရာနဲ့ဘလူးပုံစံနဲ့မှာကျွန်တော်ဆောက်လို့ရှိကြမလို့ဖြစ်နေလို့ကျွန်တော်သုံးသပ်တယ်ပေါ့ဒီတော့ကျွန်တော်အဖြေရတယ်လို့ဒီဝိုင်းစနစ်ကမရှိဘူးကျွန်တော်နိုင်ငံရေးပြဿနာအဖြေကအခြေခံဖြစ်နေပါလိမ့
်စားတော့ကုန်နေတာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလို့နိုင်ငံသားကတင်သွင်းလာတဲ့ကုန်ပစ္စည်းစင်းနှုန်းတွေလည်းအထက်ဖက်ကိုပဲဦးတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်American dollar အပအဝင်ပြည်တွင်းမှာအသုံးများတဲ့နိုင်ငံခြားငွေကြေးတွေရဲ့ဈေးနှုန်းတွေဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ဆက်ပြီးတော့ကျဆင်းနေတာပါ။ဘဟုဘဏ်ကသတ်မှတ်ထားတဲ့ American dollar တန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပကျပ်ရောင်းကျပ်ဝယ်ဈေးကွက်ထက်မှာတော့ကျပ်ရာပြင်းနေ့စက်တင်ဘာလ၁ရက်နေ့မှာဒေါ်လာကျပ်4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အရောင်းဝယ်ဖြစ်တာကတော့အ내အချင်းပဲရှိတယ်လို့ငွေကြေးလှဲလှယ်သူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်တရာအထက်မှာရှိနေပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်သသိန်းရှိပါတယ်။မြန်မာငွေကအကျဖက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလှဲလှယ်တာကိုအော်ကူလကိုမိုင်းကစားပြီးတော့ယာယီရပ်နှားထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်။အခုလိုငွေလဲနှုန်းမတည်မငြိမ်ဖြစ်နေချိန်မှာအွန်လိုင်းကနေငွေအရောင်းအဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကမကြာခင်ရက်ပိုင်းကပဲသတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ထားပါတယ
်။တစ်ဆက်ထဲမှာပဲဗဟိုဘဏ်ရဲ့ဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာတော့ပြည်ပရောက်မြန်မာတွေပြည်တွင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရောင်းချတာ AD လိုင်စင်ရဗန်တွေကိုလွှဲပြောင်းတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တဆင့်ဝယ်ယူထားတဲ့ကုမ္ပဏီတွေလူတွေအဖွဲ့အစည်းတွေအနေနဲ့တော့ထပ်ဆင့်ပြန်ရောင်းချတာမျိုးခွင့်မပြုဘူးလို့တားမြစ်ထားပါတယ်။ကြက်ငွေတန်ဖိုးမကြုံစဘူးထိုးကြနေချိန်ဘိုးဘန်းရဲ့နိုင်ငံသားငွေထိန်းချုပ်ရေးနောက်ထပ်ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။ဘန်ထဲမှာနိုင်ငံသားငွေထည့်ထားနိုင်တဲ့အချိန်ကာလကိုကန့်သတ်လိုက်တာဖြစ်ပြီးရောင်းချတဲ့အခါမှာလည်းဘိုးဘန်းရဲ့ရည်ညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချရမှာဖြစ်တဲ့အတွက်ပြည်ပမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဘိုးဘန်းရဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်စီကွာဟနေတဲ့အတွက်တရင်၃ဘတ်အတွင်းအပိသက်ရောင်းချရရတဲ့အခါရောင်းချသူတွေနှစ်နာနိုင်တယ်ဆိုပြီးပြပမှာလှုပ်လှုပ်ကိုင်နေသူတွေကပြောဆိုကြပါတယ
်။မြန်မာနိုင်ငံမှာကိုဗစ် -19 ကာလအလွန်ပြည်ဝင်ခွင့်ကန့်သတ်ချက်တွေကိုဖြေလျှော့ပေးနေပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေထဲကမလေးရှားကလွဲလို့တန်တမန်အထူးနဲ့တန်မန်နိုင်ငံကူးလက်မှကိုင်ဆောင်ထားသူတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ကိလို့ခွင့်ပြန်ပေးမယ်လို့စစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်။Facebook ကတစင်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မလေးရှားနိုင်ငံကလွဲလို့အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကိုခွင့်ပြုမယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပေါ်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နှစ်နိုင်ငံကြားအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေချိန်နဲ့ပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြုတဲ့အစီအစဉ်ထဲမလေးရှားနိုင်ငံကိုခြံထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘလို့တိကျသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုချန်လက်ထားတာဟာနိုင်ငံရေးအရာတမင်ချန်ခဲ့တာဟုတ်မဟုတ်တော့အတိအကျမသိရသေးပါဘူးအခြားအာဆီယံနိုင်ငံတွေထဲကလာရောက်မဲ့ခီးတဲ့တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီမံစည်းကမ်းတွေနဲ့အညီလိုက်နာဆောင်ရွက်သွားမယ်အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်
NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတဲ့ကရင်ပြည်နယ်တွင်းကအစိုးရဖွဲ့ဝင်ဝင်ကြီး3ဦးဖအံတောင်ကလေးချင်းထောင်ကနေစက်တင်ဘာ1ရက်နေ့မှာပြန်လည်လွတ်မြောက်လာတဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့တွေက VOA ကိုတီးပြပြောဆိုပါရယ်ကရင်ပြည်နယ်လူမှုရေးဝင်ကြီးဟောင်းဦးဘိုဝေမောင်ဖအိုတိုင်းသားရေးရာဝင်ကြီးဟောင်းခွန်မျိုးတင့်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဌာနဝင်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်သူတို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံစော်လှုပ်ဆောင်မှုရာဇဝကြီးပုံမှန်905ခါဝေးနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်း18လခံပြီးချုပ်ရက်နဲ့လွတ်မြောက်လာတာဖြစ်တဲ့အကြောင်းရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်ဒီနေ့ခုနကမှလွတ်တယ်အဲ့ဒီမှာကဟောလေဘိုးဘိုးဝေမောင်နောက်တခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်သူတို့ရောလွတ်တာပေါ့နော်905ခါဝေးနဲ့ဆွဲခါလာလေပြီးတော့ဟိုနှစ်နှစ်ချတယ်ဟိုချုပ်ရင်းနဲ့လွဲ့တော့ဆစ်ဆစ်လာကြာခါလာပေါ့နော်ဟုတ်တယ်ဖာန်တောင်းကတော့ဒီနေ့မနေ့လွတ်တာတော့အခြားသူရောသူနိုင်ငံကြီးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်းသုံးယောက်လွတ်တယ်လို့ပဲအငယ်ရှိလမ်းအကြောင်းကြားလေ
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပြီးအများစုကိုတက်မတော်ပြိုကွဲအောင်စီယုံနှုံဆော်မှု905ကကြီးနဲ့မြားပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုပ်ဆောင်မှုရာဇတ်တကြီးပုံမှ905ခါခွေးလို့နဲ့စစ်ကောင်စီကတရားစွဲခဲ့ပါတယ်အဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်အကျဉ်းထောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အဖမ်းခံရသူတွေထဲမှာကျင်းပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပါဝင်ပြီးရွေးကောက်ပွဲမှာမဲမတက်မှမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုတဲ့အမှုအပါအဝင်အမှုမျိုးစုံနဲ့ထောင်ဒဏ်နှစ်80လောက်ပြစ်ဒဏ်ချမှတ်ခံထားရပါတယ်။နိုင်ငံရေးကျင်းသားများကုညီဆောင်ချောက်ရေးအတင်း AAPPS ဆိုင်ရာစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်အထိဖမ်းဆီးခံခဲ့ရသူ1000ကျော်ရှိပြီးပြစ်ဒဏ်စီရင်ခံထားသူပါဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူ3085ယောက်ရှိပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်အုပ်ချုပ်ရေးစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးသေဆုံးသူပေါင်းကတော့2200ကျော်ရှိပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအတင်း AAPPS ဆင်းတွေဟာချဲ့ကားရဆိုပြီးညှင်းဆိုလေးရှိပါတယ
်။ဟီယော်ရီတိုင်းဖျားပုံမျိုးကရက်ကြီးကျွန်းခေါ်ခတ်တာကျွန်းအနီးဩဂုတ်လ29ရက်နေ့ညကဖန်စီခံခရရတဲ့လေစီပြေရွှင်ကြဒုက္ခသည်65ဦးထက်ကခုနှစ်ဦးလန်ခီးမှာအစာရေစာပြက်လက်တာကျန်းမာရေးအခြေအနေဆိုးဝါးလာတဲ့ကြောင်းဆေးဝါးကုသပေးတဲ့အချိန်သေဆုံးသွားတဲ့အကြောင်းစက်တင်ဘာလ3ရက်နေ့ထုတ်မြန်မာအလင်းသတင်းစာမှာရေးသားထားပါတယ်။အမျိုးသား၃ဦးနဲ့အမျိုးသမီး၄ဦးသေဆုံးသွားပြီးတော့ကြံ၆ဦးကိုလည်းဆက်ပြီးတော့ဆေးဝါးကုသပေးနေတဲ့အကြောင်းသတင်းစာမှာရေးပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုစစ်တွေမြို့ကနေပသိမ်မြို့စီတည်ဆောင်ပေးသူ၄ယောက်နဲ့ခိုးဝင်လာသူ65ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရသူတွေထဲမှာအမျိုးသမီး29ဦးပါဝင်ပါတယ်။မြန်မာအလင်းသတင်းစာမှာတော့ဖမ်းဆီးရမိတဲ့လေစီပြေဒုက္ခသည်တွေကိုခိုးဝင်ပင်ကလေးတွေအဖြစ်သုံးနှုန်းပြီးစစ်တွေမြို့မှစစ်ကန်းကခေါ်ခဲ့တာလို့ရေးပါတယ်။ရွန်ချားဆိုတဲ့နာမည်ကိုမြန်မာစစ်ကောင်စီကအတိအမှတ်ပြုခြင်းမရှိပါဘူး။မလေးရှားနိုင်ငံကိုအလုပ်လုပ်ဖို့ထွက်ခေါ်တဲ့ရွန်ချားတွေဒါမှမဟုတ်ပြည်ရင်းကိုခိုးဝင်ဖို့ကြိုးစားတဲ့ရွန်ချားမွတ်စလင်တွေကိုမြန်မာနိုင်ငံမှာမကြာခဏဖမ်းဆီးလေးရှိပြီးသူတို့ကိုတရားမဝင်နိုင်ငံဖြတ်ကျော်မှုနဲ့မြန်မာရဲတပ်ဖွဲ့ကမကြာခဏဖမ်းဆီးအရေးယူလေးရှိပါတယ်။ရွန်ချားတွေဖက်ကတော့သူတို့ဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်သူတွေဖြစ်ပြီးခီးတွာလာခွင့်နဲ့ကန့်သက်ခံရတဲ့အကြောင်းနဲ့ခွဲခြားဆက်ဆံခံရတဲ့အကြောင်းအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ
်ထိတန်းရောက်တပတ်အတွင်းမြန်မာသတင်းကောက်နှုတ်ချက်နန်းလောင်တဲ့ကိုဝင်းခံပေါင်းတို့ပြောပြခဲ့တာပါအခုတော့တပတ်အတွင်းထူးခြားတဲ့နိုင်ငံတကာဘက်ကိုဆက်ပါမယ်ယူကရိန်းနိုင်ငံထဲမှာရုရှားကြီးကြော်ထိန်းချုပ်ထားတဲ့ဇပိုရီးယားမြို့ကနျူကလ িয়ার တရားဘေးစက်ရုံစီ IAEA ကုလနျူကလ িয়ার စောင့်ကြည့်အဖွဲ့တာရောက်စစ်ဆေးနေပါတယ်တရုတ်မှာလူနေစုဝီကာလူမျိုးတွေပေါ်လူခွင့်ရေးချုပ်ဖောက်မှုကြောင့်ကုလမင်းကြီးရဲ့အစီရင်ခံစာကိုတရုတ်ဘက်ကအပြင်းထန်ကန့်ကွက်ညှင်းဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းကတော်ကတော့ထောင်ဒဏ်10နှစ်ကြာခံလိုက်ရပါတယ်။ဒီသတင်းတွေကိုမိုက်အသံစင်နဲ့ကိုစံကျော်ထွန်းတို့ပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းနိုင်ငံကရုရှားတပ်တွေထိန်းချုပ်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার တအားပေးစက်ရုံစီကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကိုယ်စားလှယ်တွေစက်တင်ဘာလ1ရက်နေ့မှာစတင်တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်။ဥရောပတရရဲ့အကြီးဆုံးအနုမျိုးတအားပေးဇာပိုရီးဇီးယားစက်ရုံဘေးကင်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার တအားပေးစက်ရုံကိုယူကရိန်းဝန်ထမ်းတွေနဲ့ဆက်ပြီးတော့လည်ပတ်နေရပါ ဆက်ရုံနေရာကိုဆင့်မဲ့ဆုံးဖြစ်တတ်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ပေးဖို့ယူကရိန်းသမ္မတဇယ်င်စကီကတောင်းဆိုထားပေမဲ့စက်တင်ဘာလ၁ရက်နေ့မှာပဲဆက်ရုံတည်ရှိတဲ့အီနာဟိုဒါမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါသည်။နိုင်ငံတွင်းကိုရောက်ရှိနေတဲ့ IAEA ရဲ့အကြီးအကဲ Rafael Grossi ကတော့ဆက်ရုံနာစီးလှုပ်ရှားမှုတွေများနေပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါသည်။ဆက်ရုံကိုပြန်သိမ်းဖို့ကြိုးစားတဲ့ယူကရိန်းတပ်တွေကိုချိန်မုံနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကစက်တင်ဘာလ၁ရက်နေ့မှာပြောဆိုခဲ့ပါသည်။နျူကလ িয়ার ဆက်ရုံတည်ရှိရာနေရာတဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နျူကလ িয়ার အနေနဲ့ကြိုးရမှာကိုနိုင်ငံတကာကစိုးရိမ်နေကြတာပါ။အခုလိုဆက်ရုံနေရာတဝိုက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်တယ်ဆွဆွဲနေကြတာဖြစ်ပါသည်။
ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်တာဝန်သက်တမ်းကုံဆိုးမှုမိနစ်ပိုင်းအလိုမှာထုတ်ပြန်ခဲ့တဲ့ရှင်ကျန်းဒေတာတရုတ်အစိုးရရဲ့လူ့အခွင့်ရေးချိုးဖောက်မှုအစဉ်ကစားကိုပြင်းပြင်းထန်ထန်ညင်းဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်
။ဒီထိသားတဲ့ so sweet 的评估报告
အမေရိကန်နဲ့အနောက်အင်အားစုတွေပူးပေါင်းပြီးထုတ်ထားတဲ့အစီရင်ခံစာဟာမှားယွင်းပြီးတရားမဝင်ဘူးတရုတ်ကိုဆန့်ကျင်ဖို့နိုင်ငံရေးအတုံးချဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကြံစည်လှုပ်ဆောင်တာဖြစ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့ပြည်ပရောက်တရုတ်တို့နဲ့နိုင်ငံရေးဂွင်စင်ပူးပေါင်းကြံစည်ပြီးကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံစာလိန်ညာဖော်ပြတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျင်းဒေတာကဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအချိန်ယူစူးစီးတင်ပြထားတဲ့စာမျက်နှာ48ခုပါကုလသမဂ္ဂမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်အစိုးရဘက်ကစာမျက်နှာ131မျက်နှာအရှိတုံ့ပြန်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီအစီရင်ခံစာမှာရှင်ကျင်းဒေတာကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တီချာလွတ်လပ်တဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေသတင်းထောက်တွေရဲ့မှတ်တမ်းအထောက်အထားတွေနဲ့အတူစစ်ဆေးတွေးရှိချက်တွေပါဝင်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးဖြစ်သူရော့ရှ်မန်မန်ဆာကိုအစိုးရကန်ထရိုက်အတွက်အခရီးလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားရုံးကနေစက်တင်ဘာလ၁ရက်နေ့မှာထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းတုန်းကပဲခင်မုန်းဖြစ်သူမလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုအခရီးလိုက်စားမှုနဲ့မလေးရှားတရားရုံးကထောင်ဒဏ်အပြစ်ပေးခဲ့တာပါ။ဝန်ကြီးချုပ်ဟောင်းကတော့ Ross Manser အနေနဲ့အခရီးလိုက်စားမှုသုံးမှုအတွက် American Dollar တန်း200ကျော်နဲ့နှီးများနဲ့ Malaysia Ringgit ငွေတန်း990ပေးဖို့ငွေတန်လေးချမှတ်လိုက်တယ်ဆိုပြီးတော့ Malaysia နိုင်ငံကွာလာလမ်ပူးပြည်တော်ကအထက်တရားရုံးတရားသူကြီး Mohammed Zain ni Maslan ကအမိန့်ထုတ်ပြန်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းကတော့ Ross Manser ကိုဆိုင်းငတ်ထောင်ဒဏ်တရားရုံးကခွင့်ပေးခဲ့တဲ့အပြင်သူ့အနေနဲ့အထက်တရားရုံးနှစ်ခုမှာပြန်ပြီးတော့အယူခံဝင်ပိုင်ခွင့်လည်းရှိပါသေးတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့သူဟာအားကြီးလိုက်စားတဲ့ဆွဲဆွဲချက်သုံးမှုလုံးမှာမမှန်ကန်တာကြောင့်သူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးကိုရှောက်ထားခဲ့ပါသေးတယ်။ဝန်ကြီးချုပ်ဟောင်းနာဂျီရာဇက်အစိုးရလက်ထက်2016နဲ့2019ခုနှစ်အတွင်းမှာကုမ္ပဏီတစ်ခုစီကနေနေရောင်ခြည်စွမ်းအင်သုံးလုပ်ငန်းမှာအစိုးရကန်ထရိုက်ရစီဖို့အားကြီးလက်ခံရယူခဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့တရားရုံးကနေသူ့ကိုအပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲ့ဒီကုမ္ပဏီကနေမလေးရှား Ringgit ငွေ 6.5 သန်းယူခဲ့တဲ့ဆွဲချက်လည်းတင်ခံရပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ Ross Manser ဟာငွေကြေးခွာချမှုနဲ့အခွင့်ရှောင်းမှုဆက်နွှတ်မှုနဲ့လည်းရင်ဆိုင်နေရပါ။ခင်မုန်းဖြစ်သူဝန်ကြီးချုပ်ဟောင်းနာဂျီဘာဇက်ကို 1MDB မလေးရှားဖွံ့ဖြိုးရေးဘဏ်အမှုနဲ့မလေးရှားတရားရုံးချုပ်ကနေထောင်ဒဏ်12နှစ်ပြစ်ဒဏ်ချခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျီဘာဇက်ဟာလက်ရှိမှာလည်းနောက်ထပ်အားတိလိုက်စားမှုလိမ့်မှုအတွက်တရားရင်ဆိုင်နေရတာပါ။
တချို့နိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်တွေတုန်းကလို့တော့စံချိန်တင်များတာမျိုးမရှိတော့ပေမဲ့ကမ္ဘာတဝန်းနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေဆက်ရှိနေပါသေးတယ်။ကမ္ဘာတဝန်းနေ့စဉ်ကိုကိုဗစ်ကူးစက်ခံရသူ4000ဝန်းကျင်နဲ့သေဆုံးသူအယောက်1000ဝန်းကျင်ရှိနေသေးကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံရသူအများဆုံးရှိတဲ့နိုင်ငံဖြစ်အမေရိကန်ပြည်ထောင်စုကထိပ်ဆုံးကရှိနေစေပါအာရှဒေသမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းတစ်နှစ်ကိုပြင်းမြလူ9000ခွဲလောက်ကိုဗစ်ကူးစက်ခံနေရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းခီးသွားဖို့နိုင်ငံတွေကမထွက်ခွာမီကိုဗစ်စစ်ဆေးရမယ်ဆိုတဲ့သတ်မှတ်ချက်ကိုစက်တင်ဘာ3ရက်နေ့ကစပြီးတောင်ကိုရီးယားအစိုးရကဖယ်ရှားလိုက်ပြီးနိုင်ငံတွေကိုစိုက်ရောက်တဲ့နိုင်ငံတကာခီးသွားတွေကတော့မစိုက်ရောက်ခင်24နိုင်ငံအတွင်းကိုဗစ်ကင်းရှင်းကြောင်း PCR test ပြရအောင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ BA5 Omicron Visa ပြောင်းကိုဗစ်မျိုးကွဲပြန့်နှံ့မှုတိုးလာနေရကြောင်း တေဆုံးသူဦးရေလည်းတိုးလာနေပြီးဩဂုတ်လ15ရက်နေ့နောက်ပိုင်းကိုဗစ်ကြောင့်နေ့စဉ်တေဆုံးသူအယောက်200ဝန်းကျင်ရှိနေပါတယ်မလေးရှားနိုင်ငံမှာတော့တနေ့ကိုအယောက်2000လောက်ကိုဗစ်ကူးစက်မှုအသစ်ရှိပြီးဝန်ကြီးချုပ်ဟောင်းမဟာတီးယာမိုဟာမက်ကိုဗစ်ဖြစ်နေကြောင်းဩဂုတ်လ30ရက်နေ့မှာအတည်ပြုထားပါတယ်တရုတ်နိုင်ငံဂွမ်ဂျိုးမြို့ရဲ့အပိုင်းတချို့မှာကိုဗစ် -19 ကန့်သတ်ချက်တွေဩဂုတ်လ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံတောင်ပိုင်းကစီးပွားရေးမြို့တော်ဖြစ်တဲ့ရှန်ကျင်းမှာလည်းကန့်သတ်ချက်တွေချမှတ်ထားတဲ့အတွက်စီးပွားရေးမှာရောနေ့စဉ်လူနေမှုဘဝအတွက်ပါမတိချမရေရာမှုတွေတိုးလာစေပါတယ်တရုတ်နိုင်ငံကမြို့ကြီးအတော်များများမှာကိုဗစ်ကန့်သတ်ချက်တွေချမှတ်ထားတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေရဲ့လှုပ်ရှားသွားလာမှုတွေကန့်သတ်ခံရပါတယ်စီးပွားရေးလိုအပ်ချက်နဲ့ယောဂကူးစက်ပြန့်ပွားမှုထိန်းချုပ်ရေးချိန်ခွင်ရှာညှိဖို့ကြိုးစားနေတဲ့အာဏာပိုင်တွေကရက်အနည်းငယ်သာကန့်သတ်ချက်ထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်ဒါပေမဲ့လည်းမြို့ငယ်လေးတွေမှာတော့ဒီလအစောပိုင်းကကက်ယောဂကန့်သတ်ချက်တွေကိုရက်တိုးသတ်မှတ်ခဲ့ပါတယ်လူဦးရေ19တန်းလောက်ရှိတဲ့ဂွမ်ဂျိုးမြို့ကလူ9ယောက်မှာကိုဗစ်ပိုးကူးနေတာကိုဩဂုတ်လ30ရက်နေ့မှာတွေ့ရှိခဲ့ပြီးတဲ့နောက်ဖျော်ဖြေရေးလုပ်ငန်းတွေစားတောက်ဆိုင်တွေကိုဒီနေ့စနေနေ့အထိပိတ်ထားဖို့အမိန့်ထုတ်ခဲ့ပါတယ်ကျောင်းတွေကိုလည်းကျောင်းဖွင့်ချိန်ကိုဆိုင်းထားဖို့အမိန့်ထုတ်ပြန်ခဲ့တယ်လို့အင်တာနက်အွန်လိုင်းကတင်ကြားနေတာတွေကိုလည်းရက်လိုက်တယ်လို့ဒေသန္တရသတင်းမီဒီယာတွေကပုံတူးနေမှာပြောပါတယ်ရှင်ကျန်းမြို့မှာလည်းလူဦးရေ6တန်းလောက်နေထိုင်တဲ့ရက်ွက်ကြီးလေးခုမှာအလားတူလုပ်ငန်းတွေကိုရက်အနှဲငယ်ပိတ်ထားဖို့အမိန့်ပေးထားပါတယ်
။ Добросовестно выполнять
အသက်60နှစ်အရွယ်ဆိုဗီယက်ပြည်အောင်စုခေါင်းဆောင်ဟောင်းမီခဲကိုဗာချော့ဖ်နာတာရှီယောဂါခန်းစားရပြီးတဲ့နောက်ဩဂတ်လ30ရက်နေ့မှာကွယ်လွန်ခဲ့ပါသည်။သူ့ရဲ့စာပနာကိုဒီနေ့စက်တင်ဘာလ3ရက်နေ့မှာကျင်းပတာလည်းဖြစ်ပါသည်။စာပနာကိုမတက်ရောက်နိုင်တဲ့ရုရှားသမ္မတဖလာဒီမီယာပူတင်ကတော့စက်တင်ဘာလ1ရက်နေ့တုန်းကကိုဗာချော့ဖ်ရဲ့ရုပ်အလောင်းစီကိုလာရောက်ကာရဝါပြုခဲ့ပါသည်။ကိုဗာချော့ဖ်ဟာစစ်အေးခစ်ကိုသွေးထွက်တန်ရုံမရှိအောင်အဆုံးသတ်ခဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့သူလည်းဖြစ်ပါသည်။တချိန်ကဆိုဗီယက်ယူနီယံရဲ့နောက်ဆုံးသမ္မတအဖြစ်အမေရိကန်ရဲ့လက်နက်လျှော့ချရေးစီစဉ်နှိမ့်နိုင်နိုင်ခဲ့တယ်လို့ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပကိုပိုင်းခြားထားတဲ့တန်ဂလကာနဲ့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးကိုလည်းအနောက်မဟာမိတ်နိုင်ငံတွေနဲ့အတူဆောင်ကျင်းပေးခဲ့သူဖြစ်လဲထင်ရှားပါတယ်။သူဟာဆိုဗီယက်နဲ့အမေရိကန်နိုင်ငံနျူကလ িয়ার လက်နက်တွေလျှော့ချရေးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ခဲ့သူဖြစ်ပြီးတော့ကမ္ဘာတဝန်းနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအဆုံးသတ်ဖို့လိုလားခဲ့သူလည်းဖြစ်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်အိုလက်ရှိုးကလည်းနှစ်ချမ်းကွဲနေတဲ့ဂျာမနီနိုင်ငံပေါင်းစည်းရေးဂျိုးပန်းခဲ့သူအဖြစ်ချီးကျူးခဲ့ပေမဲ့လည်းရုရှားမှာဒီမိုကရေစီထုံးကအောင်ဂျိုးပန်းမှုမှာတော့အောင်မြင်မှုမရခဲ့ဘူးလို့ပြောဆိုခဲ့ပါတယ်။ရာဒူကနေနှုတ်ထွက်သွားတဲ့ဗီဒီယိုဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့လက်ရှိရုရှားသမ္မတဖလာဒီမီယာပူတင်ကယူကရိန်းပေါ်မှာရန်လိုနေချိန်မှာဆိုဗီယက်လူမှုအတိုင်းဝိုင်းကိုလွတ်လပ်ပွင့်လင်းအောင်မနာမနေစူးစမ်းခဲ့တဲ့ကိုဗာချော့ဖ်ရဲ့စွမ်းဆောင်မှုတွေဟာစံနမူနာကောင်းတဲ့အဖြစ်ရှိနေသေးပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွဲမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့တမိုင်းကြောင်းကိုပြောင်းလဲခဲ့သူစီအေးခစ်ကိုငြင်းငြင်းကြက်ကြက်အဆုံးသတ်အောင်စွမ်းဆောင်ခဲ့သူအဖြစ်ပြောဆိုခဲ့ပြီးတော့အလားတူတခြားနိုင်ငံကောင်းဆောင်တွေကလည်းကိုဗာချော့ဖ်ကွယ်လွန်မှုအပေါ်မှာဝန်ထမ်းကြောင်းစကားပါခဲ့ကြပါတယ်ရှင်။
တပတ်အတွင်းထေတန်ရောက်နိုင်ငံတကာသတင်းမိတ်တန်စင်နဲ့ကိုစံကျော်ထွန်းတို့ပြောပြခဲ့တာပါအခုဆက်ပြီးစနေညထေတန်ရောက်သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ
ယူကရိန်းစစ်ပွဲကြောင့်မပြေမလည်ဖြစ်နေတဲ့ရုရှားနဲ့အနောက်နိုင်ငံတွေကြားဒဏ်ငွေလောင်စာအတွက်ခြေတင်ဖြစ်မှုတွေဟာမနေ့ကတောက်ကြနေမှာပိုးပြီးပြင်းထန်လာပါတယ်။ရုရှားအစိုးရကဂျာမနီကိုတင်ပို့နေတဲ့ပင်မဒဏ်ငွေလိုင်းပြန်ပြီးဖွင့်ရင်နှောင့်နှေးနေသလို G7 စစ်မှုထိပ်သီး9နိုင်ငံကလည်းရုရှားရဲ့ရင်းနှံတင်သွင်းမှုအပေါ်မှာအမြင့်ဆုံးထားရမယ့်ဈေးနှုန်းကိုတတ်မှတ်မယ်လို့ကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံတကာအမှုတွေဆွမ်းရင်အေဂျင်စီIAEA ကကျွမ်းကျင်ပညာရှင်နှစ်ဦးကိုယူကရိန်းကဇပိုရီရှားနျူကလ িয়ার ဒါဗစ်ဆင်မှာအမြဲတမ်းဆက်ထားသွားမယ်လို့ IAEA ညွှန်ကြားမှုချုပ်ရာဖဲလ်ခရော့စီကပြောပါတယ်။အဖွဲ့ဝင်14ဦးပါ IAEA ကိုယ်စားလှယ်အဖွဲ့ဒီနျူကလ িয়ার ဆက်ရုံလာရောက်စစ်ဆေးမှုတွေကြာသပတေးနေ့ကပြီးခဲ့တဲ့နောက်မှာဒီထက်က6ရက်အဲ့ဒီမှာဆက်ရှိနေတာဖြစ်ပြီးတော့ဒီထက်က4ရက်ကနောက်သတင်းပတ်ထဲမှာပဲပြန်သွားမှာလည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုနောက်ထပ်ထောင်နှံ3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတော့မြန်မာစစ်ကောင်စီကိုနောက်ထပ်ဖိအားတွေပေးဖို့အတွက်နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာစီးပွားရေးနှိမ့်နှောဖလှယ်ပွဲတစ်ခုတက်ရောက်ဖို့ရှေ့သတင်းပတ်တဲ့ရုရှားကိုတွားရောက်မှာဖြစ်ပါတယ်
။စနေညသတင်းစီစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရနိုင်ပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ DL1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြပေးခဲ့တာပါ။ VO ကိုအခုလိုကြည့်ရှုနားဆင်နေတဲ့အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးပြီးလူဝဆန္ဒပြေဝကျန်းမာချမ်းသာရှင်လန်းချမ်းမြေ့နိုင်ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.